Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ28ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုကြေညာပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါကြောင့်ထိခိုက်နေသူတွေကိုအထောက်ပံ့ပေးဖို့အတွက်ဒေါ်လာဘီလီယံ900အသုံးစရိတ်နဲ့အစိုးရလုပ်ငန်းတွေစက်တင်ဘာလလည်းအထိလဲပတ်နိုင်ရေးအသုံးစရိတ် 1.4 ထရီလီယံပါဝင်တဲ့စုစုပေါင်းအသုံးစရိတ် 1.3 ထရီလီယံဒေါ်လာကိုသမ္မတဒေါ်နယ်ထရမ့်တနင်္ဂနွေနေ့တုန်းကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်။သမ္မတအတည်ပြုလိုက်တာမို့အသုံးစရိတ်ပြတ်ပြီးတော့အစိုးရလုပ်ငန်းတွေလဲပတ်မှုအင်္ဂါနေ့ကစပြီးယာယီရဆားရမယ့်အခြေအနေကိုရှောင်ရှားလိုက်နိုင်ပါတယ်။အထက်နဲ့အောက်လွှတ်တော်တွေမှာပြီးခဲ့တဲ့သတင်းပတ်တုန်းကအတည်ပြုထားတဲ့အသုံးစရိတ်မူကြမ်းဟာရှက်စရာကြီးဖြစ်တယ်လို့သမ္မတကအရင်တုန်းကပြောပြီးတော့လက်မှတ်ထိုးဖို့ညှင်းဆန်နေခဲ့တာပါပြည်သူတဦးစီအတွက်ပေးမဲ့ထောက်ပံ့ငွေဒေါ်လာ600ဟာတိတ်နေတဲ့အတွက်ဒေါ်လာ2000အထိတိုးပေးဖို့သမ္မတကလွှတ်တော်အမတ်တွေကိုတောင်းဆိုခဲ့တာပါဒါပေမဲ့ဗန်နာယေးဝန်ကြီးနဲ့ Republican Democrat အထက်လွှတ်တော်အမတ်တွေကြားမှာအကျိတ်နဲ့ဆွေးနွေးသဘောတူပြီးလွှတ်တော်နှစ်ရက်လုံးကထောက်ခံထားတဲ့အသုံးစရိတ်မူကြမ်းကိုသမ္မတလက်မှတ်ထိုးအတည်ပြုပြဋ္ဌာန်းဖို့အတွက်ပါတီတစ်ခုလုံးရဲ့ခေါင်းဆောင်တွေကသမ္မတကိုတိုက်တွန်းခဲ့ကြပါတယ်ကိုဗစ်ကပ်ရောဂါကာလအလုံးလက်မဲ့ဖြစ်နေသူတွေအတွက်ပြည်ထောင်စုအစိုးရထောက်ပံ့ချေးပေးတဲ့အစီအစဉ်တနင်္ဂနွေနေ့အစောပိုင်းကအဆုံးသတ်ခဲ့တယ်လို့အိမ်လကမပေးနိုင်သူတွေကိုအိမ်ရှင်ကနှင်မချအောင်အကာအကွယ်ပေးမှုကလည်းဒီဇင်ဘာ31ရက်နေ့မှာအဆုံးသတ်တော်မှာပါသမ္မတကအသုံးစရိတ်ကိုလက်မှတ်ထိုးပေးလိုက်တဲ့အတွက်အလုံးလက်မဲ့ထောက်ပံ့ချေးအပေါ်မှီတည်နေရသူအမေရိကန်14သန်းအတွက်သတင်းကောင်းဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတနင်္ဂနွေနေ့နှောင်းပိုင်းတုန်းကကြေညာချက်ထုတ်ပြန်ပါတယ်အစိုးရလုပ်ငန်းတွေရပ်ဆိုင်းလို့မတည်တဲ့အခြေအနေမျိုးမှာဒီအခြေအနေကိုသမ္မတကရှောင်ရှားလိုက်တဲ့အပေါ်မှာအထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မကော်နယ်ကသမ္မတကိုချီးကျူးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတန်နက်ဆီပြည်နယ်နက်ရှ်ဗီးလ်မြို့မှာဒီဇင်ဘာ25ရက်နေ့ကဖြစ်ခဲ့တဲ့ဖောက်ခွဲမှုကိုအသက်63နှစ်အရွယ်အန်သနီကွင်းဝါနာဆိုသူလုပ်ခဲ့တယ်လို့အာဏာပိုင်တွေကတနင်္ဂနွေနေ့ကပြောကြားခဲ့ပြီးတဲ့နောက်မှာသူဘာကြောင့်ဖောက်ခွဲရတယ်လဲဆိုတာတာဝန်ရှိသူတွေဆက်လက်စုံစမ်းနေပါတယ်။အရက်ဘားရီစားတောက်ဆိုင်တွေရှိတဲ့နေရာမှာခရစ်မတ်နေ့တုန်းကပောက်ကွဲမှုအတွင်မှာလူ3ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အပြင် Nashville မြို့ရဲကဆောက်တော်တော်များများထိခိုက်ပျက်စီးခဲ့ပါတယ်။လူနေနောက်တွဲကားနဲ့ဖောက်ခွဲမှုအတွင်မှာ Anthony Quinn Warner အဲ့ဒီကားထဲမှာရှိနေပြီးသေဆုံးသွားတယ်လို့ပြည်내တာဝန်ရှိသူတွေကသတင်းတောက်တွေကိုတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်။ပောက်ကွဲမှုဖြစ်ခဲ့တဲ့နေရာမှာထောက်အထားတွေကိုပြည်ထောင်စုစုံစမ်းရေးဘျူရို FBI အဖြစ်အရက်စစ်လိတ်လက်နက်နဲ့ဖောက်ခွဲရေးဆိုင်ရာဌာနကစုံစမ်းရေးမှုတွေဆက်လက်ရှာဖွေနေကြပါတယ်။အဲ့ဒီသူဘာကြောင့်ဖောက်ခွဲခဲ့တယ်လဲဆိုတာမပြောနိုင်သေးဘူးလို့ FBI ကတနင်္ဂနွေနေ့နှောင်းပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်။လောလောဆယ်အထိအဲ့ဒီသူတကိုယ်တော့ဖောက်ခွဲခဲ့တယ်လို့ယုံကြည်ကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။DNA နဲ့တခြားအထောက်အထားတွေအပြင်သတင်းပေးမှုတွေကနေဖောက်ခွဲသူဟာဝါနာဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ခဲ့ကြတာဖြစ်ပါတယ်။ AstraZeneca COVID ကာကွယ်ဆေးကိုဗြိတိန်နိုင်ငံမှာသုံးဆွဲခွင့်ကိုအခုသတင်းပတ်ထဲခွင့်ပြုမယ်လို့မျှော်လင့်ရပါတယ်။ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့စမ်းသပ်ထုတ်လုပ်နေတဲ့ဆေးဟာ Pfizer BioNTech နဲ့ Moderna COVID ကာကွယ်ဆေးတွေလိုပဲကုမ္ပဏီအကြီးအကဲက Sunday Times သတင်းစာကြီးကိုပြောကြားခဲ့ပါတယ်။နှစ်ချိန်ထိုးရမဲ့ဆေးကိုအထူးအောင်ဆုံးဖြစ်အောင်လို့စမ်းသပ်ထားတယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ် Pascal Soriot ကပြောပါတယ်။ပိုပြီးကူးစက်လွယ်တဲ့ဗီဇာပြောင်း COVID ရောဂါပိုးသစ်တွေကိုလည်း AstraZeneca ဆေးကထိထိရောက်ရောက်ကာကွယ်နိုင်မယ်လို့ယုံကြည်တယ်လို့ဆိုပါတယ်။တေချာအောင်လို့စမ်းသပ်မှုတွေကိုလုပ်သွားမယ်လို့လည်းသူကပြောပါတယ်။အစောပိုင်းစမ်းသပ်စစ်ဆေးမှုတွေမှာ AstraZeneca COVID ကာကွယ်ဆေးက80ရာခိုင်နှုန်းထိရောက်ကာကွယ်နိုင်တာကိုတွေ့ရှိထားပါတယ်။AstraZeneca COVID ကာကွယ်ဆေးကိုဆေးဝါးဆိုင်ရာကြီးကြပ်ရေးတာဝန်ရှိသူတွေအတည်ပြုခဲ့မယ်ဆိုရင်နိုင်ငံထဲမှာထုတ်ပြန်ထားတဲ့ lockdown ကန့်သတ်ချက်တွေကိုမြန်မြန်ဖယ်ရှားနိုင်လိမ့်မယ်လို့ဝန်ကြီးများယုံဝန်ကြီး Michael Grove ကဒီကနေ့ပြောကြားပါတယ်။တကယ်လို့ AstraZeneca COVID ကာကွယ်ဆေးဟာသုံးဆွဲဖို့စိတ်ချရတယ်လို့ဆုံးဖြတ်ခဲ့ရင်ဒါဟာကမ္ဘာမှာ၅ခုမြောက် COVID ကာကွယ်ဆေးဖြစ်ပါလိမ့်မယ်။ Pfizer BioNTech ဆေး၊ Moderna ဆေးတို့အပြင်ရုရှားနဲ့အထူးနိုင်ငံတွေမှာလည်းသူတို့နိုင်ငံတွင်ထုတ်တဲ့ COVID ကာကွယ်ဆေးတွေကိုစတင်အသုံးပြုနေကြပါတယ်။နှစ်သစ်ကူးချိုမိဘဖောက်ပွဲတွေမှာကမ္ဘာကျော်တဲ့ Australia နိုင်ငံ Sydney မြို့ကအထင်ကရ Sydney Harbour နေရာမှာနှစ်စဉ်လုံနေကြနှစ်သစ်ကူးပွဲတော်ကိုဒီနှစ်မကျင်းပဘူးလို့ New South Wales ပြည်နယ်ဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။
As you know, previously we'd allocated spots along the foreshore for frontline workers from across the state to be able to come and enjoy the fireworks. Unfortunately,
we don't. ကျင်းပဖို့အရင်စီစဉ်ထားတဲ့မိမန်းဖောက်နှစ်သစ်ကူးကြိုပွဲကိုကိုဗစ်ကရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ဖျက်လိုက်တဲ့အကြောင်းပြည်နယ်ဝန်ကြီးချုပ် Gladys Barin Jinglian ကပြောကြားခဲ့တာဖြစ်ပါတယ်။ Sydney မြို့လယ်နေရာတွေနဲ့ပင်လယ်ကမ်းခြေနေရာတွေမှာလူတွေစုဝေးတာမျိုးမဖြစ်အောင်ရှောင်ကြားဖို့လည်းတိုက်တွန်းပါတယ်။ Sydney မြို့ကန်တွေအနေနဲ့အိမ်ထဲမှာလူ၁၀ယောက်ထက်ပိုပြီးစုဝေးခွင့်မရှိသလိုအမိုးအကာမရှိတဲ့နေရာတွေမှာလူ၁၀၀အထိစုဝေးခွင့်ပြုထားတာကနေ90အထိရှော့ချလိုက်ပါတယ်။မြို့ရဲ့မြောက်ပိုင်းပင်လယ်ကမ်းခြေတွေရှိတဲ့နေရာတွေမှာကိုဗစ်ရောဂါကူးစက်သူဟာဒီဇင်ဘာလလယ်ပိုင်းကတည်းက125ယောက်ထက်မနည်းရှိနေပြီးတော့ဒီကနေ့မှလည်းအတည်ပြုလူနာသည့်စံချိန်တင်အောင်5ယောက်အထိရှိခဲ့ပါတယ်။
စင်တော်ဝင်းမင်းပါတနင်္လာညပိုင်း VOE American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပြန်ပွားမှုအစောပိုင်းအခြေအနေတွေကိုပထမဆုံးသတင်းရသားဖော်ထုတ်ခဲ့တဲ့တရုတ်သတင်းတောက်တူကိုတရုတ်တရားရုံးကထောင်ဒဏ်၄နှစ်ချမှတ်လိုက်ပါတယ်အရင်ရှေ့နေလဲလုခဲ့ဘူးသူဒီသတင်းတောက်ဇန်ဇန်နေနဲ့ဖေဖော်ဝါရီလတုန်းကဒီတရုတ်နိုင်ငံတောင်ပိုင်းမြို့မှာအမည်မသိအဆုတ်အေးမီဗိုင်းရပ်စ်စပြန်လာနေကြောင်းကြိုက်ကြဲရုပ်တံသတင်းထုတ်လုပ်ခဲ့မှုနဲ့အခုလိုအပြစ်ပေးခံခဲ့ရတာလို့သူရှိနေကဒီနေ့ပြောလိုက်ပါတယ်။ဒီသတင်းတော့မြို့သမီးအနေနဲ့ကိုရိုနာဗိုင်းရပ်စ်ဆက်ဆာခြင်းပြန့်နှံ့လာတဲ့ကာလတုန်းကအငင်းပွားစရာဖန်တီးပြီးပြဿနာဖြစ်အောင်လှုံ့ဆော်တယ်လို့တရုတ်အာဏာပိုင်တွေကစွဲဆိုခဲ့ပြီးဆန်ဟိုင်းမြို့တရားရုံးကနေဒီနေ့ထောင်ဒဏ်ချမှတ်လိုက်တာပါ။ဒီတရားရုံးအမိန့်ပြီးမှသတင်းတော့ဇန်ရဲ့အမေဟာတရားရုံးမှာကျေလွန်စွာငိုကြွေးခဲ့ပါတယ်။သတင်းတော့ဇန်ကဖန်စီခရရစဉ်ဇွန်လအတွင်းအစာငတ်ခံဆန္ဒပြခဲ့ပေမဲ့အာနာပိုင်တွေကသူတို့အတင်းပဲနှကောင်းပိုက်တွင်အစာကျွေးခဲ့ပါတယ်။သူအနေနဲ့အစာအိမ်နာတာခေါက်ကြိုက်တာတွေဖြစ်နေပြီးဂျမ်းမိုင်အားနဲ့နေတယ်လို့လည်းသူရှင်းနေသူကပြောပါတယ်။သူမရဲ့ဒီဓာတ်ရဲရုပ်တံသတင်းထုတ်လွှင့်ခဲ့မှုဟာလူမှုကွန်ရက်တွေပေါ်မှာကြေကြေပြန့်ပြန့်ထက်ဆင့်မျှဝေရှယ်ပေးခဲ့ကြပြီးအစိုးရကဝေဖန်တာတွေဖြစ်ခဲ့ပါတယ်။တရုတ်အာနာပိုင်တွေဘက်ကတော့ဝူဟန်ဖြစ်ပျက်မှာအစောပိုင်းသတင်းပေးဖောက်ချခဲ့သူရှိဦးကိုအနာပိုင်တွေရဲ့ကင်တွေ့မှုပေါ်ဝေဖန်ခဲ့တဲ့အတွက်အပြစ်ပေးအရေးယူခဲ့ပါတယ်။အခြားနိုင်ငံတွေမှာဒီဗိုင်းရပ်စ်ပိုးကိုတနည်းနည်းပါးအထိမထိန်းနိုင်သေးပဲလော့ကဒေါင်းတွေချနေရတဲ့ချိန်မှာစီးပွားရေးပြန်တက်လာဖို့ရှိတဲ့တရုတ်နိုင်ငံအစိုးရကတော့ဒီဗိုင်းရပ်စ်ကိုနိုင်ငံတည်းထိန်းချုပ်နိုင်လိုက်တာဟာကြီးမားတဲ့အောင်မြင်မှုကြီးဖြစ်တယ်လို့ဂုဏ်ယူဝင်ကြွားနေပါတယ်ခင်ဗျ။တောင်ကိုရီးယားနိုင်ငံမှာတော့ဒီချိန်မှာစတင်ခဲ့တဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးစတင်ခဲ့လို့ထပ်မပြတ်ခင်အ мян ကာကွယ်ဆေးထိုးနိုင်ဖို့လုံမနေပါဘူး။ဒီချိန်မှာကူးစက်မှုမြန်နေတဲ့အခုမျိုးကွဲဗိုင်းရပ်စ်ပိုးသစ်ပိုးပထမဆုံးကူးစက်ခံရသူတချို့စတွေ့တယ်လို့တောင်ကိုရီးယားရာရှိတွေအနေနဲ့ဒီနေ့မှပဲကြေညာလိုက်ပြီးမှအခုလိုလူထုကြားကာကွယ်ဆေးထိုးအစီအစဉ်အမြန်လုပ်ဖို့ကြိုးပြုလိုက်ကြတာပါ။တောင်ကိုရီးယားရဲ့ KCDC ကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာနကလက်ရှိထက်ကူးစက်မြန်နေတဲ့ဒီဗီဇပြောင်းမျိုးကွဲသစ်ကိုဒီဇင်ဘာ22ရက်တုန်းကလန်ဒန်ကနေဝင်လာတဲ့ခီးတွေအုံမှစတွေ့ခဲ့တယ်လို့ဒီနေ့ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်DKCTC 탄압현장에무정온경과
현재시행중인영국발항공편운항중단은
이대인간의대략리인들고나우트발라우탑베이차보송쳇라이바레뜻채인에마디리인들이옛타라고쌉타마타어치니고셀렛쌍지돼바메로코리아로뵤다라바디디대인간의리인들이베베무고잔와이코니아티도면타비디디대인편디비자뼈묘괴뜻뜨이타레땅아프리카가키데르니네레မထွက်ခွာလာခင်ပိုးစစ်ဆေးမှုခံယူရမယ်လို့လဲဒီကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးအရာရှိတွေကကြေညာထားပါတယ်။တကယ်တော့အမေရိကန်နဲ့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေမျိုးမှာဒီကာကွယ်ဆေးစထိုးနေခြင်းတောင်ကိုရီးယားမှာတော့ရှင်းနှစ်ပထမလေးလပိုင်းတည်းကြာမှထိုးဖို့ပြင်နေတာအတွက်အစိုးရဘော်ဝေဖန်မှုတွေမြင့်တက်လာနေပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကူးစက်မြန်ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကိုတားဆီးနိုင်ရေးနိုင်ငံတကာခီးတွားတွေကိုနှစ်ပတ်ပိတ်ပင်လိုက်ပါပြီ။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီအနေနဲ့အခုလိုကြေညာခဲ့ပြီးဒီစီကန်းချက်သစ်ဟာအဆင့်မြင့်ရာရှိတွေလက်ပတ်တာကလွဲလို့နိုင်ငံသားအားလုံးအပေါ်အကျုံးဝင်တယ်လို့လည်းဆက်ပြောခဲ့ပါတယ်။ဒီစီကန်းသစ်ဟာဇန်နဝါရီလ1ရက်နေ့မှာစတက်ဝင်မှာဖြစ်ပြီးအရင်ဗြိတိန်ကခီးသည်တွေကိုပိတ်ပင်တာနဲ့ဥရောပနဲ့ဩစတြေးလျကခီးသည်တွေပေါ်ခီးမထွက်ခင်48နာရီအတွင်းဗိုင်းရပ်စ်ကင်းစင်ကြောင်းပြဖို့ကန့်သတ်ချက်တချို့လုပ်ပြီးရပိုင်းအတွင်းဆက်ဖြစ်လာတာပါ။အခုနစ်ဆန်ပိုင်းတို့ကလည်းဒီဗိုင်းရပ်စ်ပိုးကူးစက်မှုကာကွယ်ရေးအတွက်စီးပွားရေးကိစ္စကလွဲလို့ကျန်းနိုင်ငံသားခီးသွားတွေကိုအင်ဒိုနီးရှားအနေနဲ့ပိတ်ပင်ထားခဲ့ပါသေးတယ်။လောလောဆယ်မှာ ဒီထင်ကနေအင်ဒိုနီးရှားကိုပြန်လာမဲ့အင်ဒိုနီးရှားနိုင်ငံသားတွေအတွက်တော့မထွက်ခွာခင်48နာရီတွင်ဗိုင်းရပ်စ်ပိုးမရှိကြောင်းထောက်ခံစာတွေယူလာဖို့အမိန့်ထုတ်ထားပါတယ်နော်တရုတ်နိုင်ငံတဲ့ခိုးဝင်မှုပါဝင်ပြစ်မှုတွေနဲ့တရားစွဲခံထားရသူဟောင်ကောင်သား10ဦးကိုဒီနေ့တရားရုံးထုတ်ရမှာနိုင်ငံတကာသံတမန်တွေကတော့တရားခွင့်တားမြစ်ခဲ့ပါတယ်။ဟောင်ကောင်မှာတင်းကျပ်တဲ့လုံခြုံရေးဥပဒေသစ်တွေချပြီးထိုင်ဝမ်ကိုထွက်ပြေးလာဝင်ရတဲ့ဒီလူတွေအနေနဲ့ဆက်လီနယ်သွားနေချိန်တရုတ်ဘက်ကသတင်းကြားဖြတ်ရခဲ့ပြီးအခုလိုတရားမဝင်ဖျက်ချွတ်မှုနဲ့အရေးယူခဲ့တာပါ။အရင်ဟောင်ကောင်မှာဆန္ဒပြခဲ့ပြီးတရားစွဲခံရသူတချို့ပါတဲ့ဒီအဖွဲ့တရားရုံးထုတ်ပွဲကိုအမေရိကန်ဖြစ်တဲ့ကနေဒါနဲ့ဩစတြေးလျနိုင်ငံတွေကသံတမန်တွေနဲ့တက်ရောက်ဖို့မျှော်လင့်ထားခဲ့ပေမဲ့တရုတ်အာဏာပိုင်တွေကတရားရုံးလူပြည့်နေတယ်ဆိုပြီးအခုလိုတားမြစ်ခဲ့တာပါတကယ်တော့တရုတ်အာဏာပိုင်တွေအနေနဲ့ဩဂတ်လ23ရက်ကတည်းကအမျိုးသမီး2ဦးနဲ့အမျိုးသား17ဦးစုစုပေါင်း12ဦးကိုအခုလိုဖမ်းပြီးရှေ့နေတွေနဲ့လည်းဆက်သွယ်ခွင့်မပေးဘဲလေးလာကြအဆက်အသွယ်ဖြတ်ထားခဲ့တာပါအဲ့ဒီထဲကနှူးကတော့အသက်ငယ်ရွယ်သူတွေမျိုးတိသက်ခုံရုံတက်ရမယ်လို့ရရှိတွေကဆိုပါတယ်အခုလိုအချိန်မှာဟောင်ကောင်ကတရုတ်ဆက်ဆံရေးရုံးမှာတော့ဆန္ဒပြသူတွေစုဝေးခဲ့ကြပြီးဒီဖမ်းခံရသူတွေအပြင်လေးနှစ်ထောင်တန်းချခံလိုက်ရတဲ့သတင်းထောက်ဇန်ဇန်ကိုပါပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီမတိုင်ခင်လေးမှာတော့တရုတ်နိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကလည်းအခုဖမ်းခံထားရသူအားလုံးအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါသေးတယ်ခင်ဗျာ။တနင်္လာညပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ခဏတွေကိုနှဆင်ရတော့မှာပါခင်ဗ
ျကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာရောဂါထိန်းချုပ်ရေးအတွက်ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုအစောဆုံး၈နှစ်ထဲမှာစတင်နိုင်ဖို့ပြင်ဆင်နေပါတယ်အိန္ဒိယနိုင်ငံကအဓိကဝယ်ယူမဲ့ကိုဗစ်ကာကွယ်ဆေးတွေကိုတော့ဦးစားပေးအစီအစဉ်တွေနဲ့သုံးစွဲသွားဖို့အစီအစဉ်နေတယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့အိန္ဒိယနိုင်ငံ Serum Institute of India ကာကွယ်ဆေးထုတ်လုပ်ရေးလုပ်ငန်းကနေလူ15သန်းအတွက်ထိုးဆေးတွေဝယ်ယူဖို့နှစ်နိုင်ငံသဘောတူညီချက်ရရှိထားပါတယ်။ကာကွယ်ဆေးတွေမကြခင်ရရှိဖို့မျှော်လင့်ထားတယ်လို့တပတ်အတွင်းကိုဗစ်ကူးစက်မှုအခြေအနေကိုတင်ပြတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့သတင်းပတ်ကမိန့်ခွန်းမှာထပ်သွင်းပြောကြားသွားပါတယ်။
ကာကွယ်ဆေးကိုလူ15သန်းအတွက်ဝယ်ယူဖို့အတွက်အခုကျွန်တော်တို့အဖွဲ့တစ်ခုကအိန္ဒိယနိုင်ငံမှာရောက်နေပါတယ်။ဒီကာကွယ်ဆေးဝယ်ယူရေးကိစ္စတွေနဲ့ပတ်သက်လို့ဆိုလို့ရှိရင်နောက်တစ်ပတ်လောက်အတွင်းမှာတိတိကျကျပို့ပြီးတော့သိရပါလိမ့်မယ်။ကျွန်တော်တို့ဟာကာကွယ်ဆေးဝယ်ယူဖို့နံပါတ်ထုတ်ပြီးပြီးအလုံးအစင်သင်းရှိပြီးပြီဆိုတာနဲ့မကြခင်ကာလမှာဒီကာကွယ်ဆေးထိုးတဲ့အစီအစဉ်တွေစဖို့လည်းကျွန်တော်တို့စီစဉ်ထားပြီးပါပြီ။အဲဒါတိုင်းပြေလုံးမှာပေါ့နော်ကျွန်တော်တို့ကတစ်ဆင့်ပြီးတစ်ဆင့်ဟိုဦးစားပေးမှာဆိုတော့ဥမာအဖြစ်စင်တော့ပထမဦးစားပေးရတော့ကျွန်တော်တို့ခြေတန်းကကျမရေးဝန်တန်းနေပေါ့အဲ့ဒါပြီးတော့မှနောက်ဟိုကျွန်တော်တို့အနေနဲ့နိုင်ငံအတွက်ကောဒီဟိုပြည်သူတွေအတွက်ကောလိုအပ်ချက်အရာကျွန်တော်တို့တဆင့်ပြီးတဆင့်လုပ်သွားမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေရှိနေစေဖြစ်တာကြောင့်ကာကွယ်ဆေးကိုအာကိုဗီပေါ်ပေါ်ဆဆမနေကြဖို့နဲ့ကျမရေးဝန်ကြီးဌာနကတတ်မှတ်ထားတဲ့ကျမရေးလမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာနေထိုင်ကြဖို့လဲဒေါက်အောင်ဆန်းစုကြည်ကတတိပေးပြောကြားခဲ့ပါတယ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေမှာစတင်အသုံးပြုနေတဲ့ Pfizer နဲ့ Moderna COVID ကာကွယ်ဆေးတွေကိုလက်တလောမြန်မာနိုင်ငံအနေနဲ့လက်လန်းမမီနိုင်သေးတာကြောင့်အိန္ဒိယနိုင်ငံကဆေးကိုဝယ်ယူအသုံးပြုဖို့မြန်မာကျန်းမာရေးတာဝန်ရှိသူတွေကဆုံးဖြတ်ခဲ့ကြတာပါမြန်မာနိုင်ငံအမျိုးသားအဆင့် COVID ကာကွယ်ဆေးထိုးလုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ကမ္ဘာကျန်းမာရေးအဖွဲ့ WHO အရှိတောင်အာရှဒေသကြီးကာကွယ်ဆေးထိုးဆိုင်ရာနည်းပညာအကြံပေးအဖွဲ့ဝင်တဦးလည်းဖြစ်တဲ့အငိမ့်စားပါမခဒေါက်တာစောဝင်းကတော့ကာကွယ်ဆေးထုတ်လုပ်မှုမှာအတွေ့အကြုံရှိတဲ့အိန္ဒိယနိုင်ငံကဝယ်ယူမဲ့အစီအစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံနိုင်ငံခြားသတင်းထောက်များအတင်းရန်အွန်လိုင်းဆွေးနွေးပွဲမှာရှင်းပြသွားပါတယ်
။ကျွန်တော်တို့ ਨੇ လက်လန်းမိနိုင်တာဆိုတော့ AstraZeneca ပေါ့နော် Oxford AstraZeneca vaccine ပေါ့။အဲ့တော့သူကတော့ဘယ်လိုလဲဆိုတော့ဒီ COVAX facility တွေမှာပါတယ်။အစောကြီးက COVAX facility တွေဝင်ထားတယ်။နောက်ပြီးတော့သူက 228 degree centigrade မှာလည်း store လုပ်လို့ရတယ်။အဲ့တော့ဆရာတို့အတွက် cold chain problem မရှိဘူး။နောက်တစ်ခုကပါလဲဆိုတော့သူကဟို production capacity ကလည်းများတော့ပေါ့တကယ်တော့ကမ္ဘာမှာ vaccine အများဆုံးထုတ်တာကအင်္ဂလန်လည်းမဟုတ်အမေရိကလည်းမဟုတ်ဘူးအိန္ဒိယ most of the vaccine is produced in that India so အဲ့တော့သူရဲ့ vaccine production capacity ကအရင် high ဖြစ်တော့သူက volume များထွက်နိုင်နောက်တစ်ခုကပါလဲဆိုလို့ရှိရင်သူက also ဘယ်လိုပေါ့ဒီ price ကလည်းတော်တော်လေး reasonable price ဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီကိုဗစ်ဆာလာလို့ရှင်နေသူလာဖို့များတယ်ပေါ့နော်
။ အိန္ဒိယနိုင်ငံကထုတ်လုပ်မဲ့ COVID ကာကွယ်ဆေးကိုတော့ AstraZeneca ဆေးကုမ္ပဏီနဲ့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်တို့ကပူးတွဲသုတေသနလုပ်ထားပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအတိအမှတ်ပြုထားပါတယ်။အိန္ဒိယနိုင်ငံထုတ်ကာကွယ်ဆေးနဲ့မြန်မာနိုင်ငံမှာရှင်းနေတဲ့စတင်မဲ့ COVID ကာကွယ်ဆေးထိုးရေးအစီအစဉ်မှာနိုင်ငံလူဦးရေအများစုပါဝင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပါမောက်ခဒေါက်တာစောဝင်းကပြောပါတယ်။
ကျွန်တော်တို့မှန်းထားတာတော့ဒီကျွန်တော်ပါကျွန်တော် personal view ဆိုရင်ကျွန်တော်တို့ကဒီနှစ်ကုန်ရေ60ရာခိုင်နှုန်းလောက်ထိထိုးလို့ရနိုင်လို့ဖြစ်60ရာခိုင်နှုန်းထိုးလို့ရမယ်ဆိုတာက60ရာခိုင်နှုန်းဆိုရင်သူကဟို100ရာခိုင်နှုန်းတော့ဖြစ်သွားဘာလို့ 33% of our population are under 18 so that they don't need to vaccinate ပေါ့နော် up to now ကတော့အဲကြ 67% ဆို I think the end of the 2021မှာကျွန်တော်တို့ကဘာဖြစ်လောက်တယ်လို့ထင်တယ်ပေါ့နော်ဒါကတော့ it's not the confirmed facts ပါဒါကျွန်တော်ရဲ့ speculation ပေါ့
မြန်မာနိုင်ငံအတွက် covid ကပ်ရောဂါကာကွယ်ဆေးဝယ်ယူအသုံးပြုနိုင်ဖို့ American dollar တန်950ကျော်ရရှိရေးကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်အပီပီဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ဂျပန်အပီပီဆိုင်ရာပူးပေါင်းဆောင်ရွက်ရေး agency JICA တို့နဲ့ဆွေးနွေးမှုတွေလည်းရှိနေပါတယ်ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုကြောင့်သေဆုံးသူ2600ကျော်နဲ့ကူးစက်သူအတူပြုလူနာက3,200ကျော်ရှိနေပါတယ်ရှင်။ကျမအိတ်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ဗြဟ္မပြည်နယ်တောင်ပိုင်းကမ်းလွန်ပင်လယ်ပြင်ထဲတရုတ်နိုင်ငံကအာဂါတယင်ပိုင်းစားတချို့ပြုတ်ကျလာတဲ့အကြောင်းပြောရှင်းပါတယ်ကျွန်တော်တတ်နိုင်ပါတရုတ်နိုင်ငံပိုင်းအာဂါတယင်ကပိုင်းစားတွေကျလာနိုင်ကြောင်းမြန်မာအနာပိုင်းတွေသတိပေးထားပြီးရပိုင်းတွင်းမှာပဲတန်တွင်းနဲ့မိုင်အောင်မြို့နယ်အနီးပင်လယ်ပြင်ထဲကျရောက်ခဲ့ကြောင်းဒေသခံတွေကပြောပါတယ်တန်တွင်းမြို့နီးပင်လယ်ပြင်ကိုမနေ့ညနေပိုင်းကအာဂါတယင်ပိုင်းစားတွေကျလာတာကိုကိုတိုင်မြင်လိုက်ရတဲ့တန်တွင်းမြို့နယ်ဒေသခံဒေါ်ခင်ဝင်းထမိုးကတော့အခုလိုပြောပါတယ
်ဆယ်နာရီနဲ့မဆယ်နဲ့ရှင်းမနေပါအပေါ်ကနေအလုံးကြီးပေါ့မိတွေရောင်စုံကြီးထွက်ပြီးရင်ပေါ့အပေါ်ကနေအလုံးကြီးဆင်းလာတာကိုမြင်လိုက်တဲ့အချိန်မှာကျွန်မကတော့အရန်ကြောက်ပြီးလေသူကဖြည်းဖြည်းချင်းပင်နေတဲ့ကိုဆင်းသွားတဲ့အချိန်မှာမိအောင်လေးကတဖြည်းဖြည်းနဲ့ပထမဖြစ်လာတဲ့အချိန်မှာတော့အလုံးကြီးပဲကိုဆင်းပြလာတဲ့အခါကျတော့အဲ့နာပြီးမှသူကပင်နေတဲ့ကိုကျသွားတဲ့အချိန်မှာတော့မိအောင်လေးကနှိမ်ပြီးတော့ဆင်းသွားပါတယ်အာဘောကနေဘုံဘုံဆိုကျမတို့မြင်လာအကားထဲကပေါ့ခေါင်းကဘောကဂျင်းဂျင်းနဲ့အဲ့လိုပေါ့အတန်ကြီးကအဲ့လိုဟိုတော့မြင်လဲအဲ့အာကပင်နေတဲ့ကိုကြားသွားတဲ့အချိန်မှာတော့ပင်နေတဲ့ကဟိုဘယ်လိုပြောလဲပင်နေတဲ့ကညီပြမဟုတ်ပဲနဲ့ကျမတို့တိတ်လိုက်တာအပေါ်ကပဲကျမတို့ခေါင်းဘောကကျမတို့ခေါင်းဘောကတော့ပြုတ်ကျပြီလားလို့ထင်ပါလေ
နိုင်အောင်မြို့နယ်ညီပင်လေပင်မှာလဲစေနိုင်ဝင်းကျင်လောက်ကပင်လေပင်ထက်ကြားရောက်ပေါက်ကွေးတန်တွေကြားလိုက်ရတယ်လို့မိုင်အောင်ဒေသခံမနှင်းဝေအောင်ကပြောပါတယ
်အမင်းညာကသူကစေနိုင်ယူကျော်လားကျောင်းကြီးပါဘို့လေအဲ့အချိန်မှာအဲ့ဒီအချိန်မှာဟိုမှာလူတွေအိမ်မေးကြနေတဲ့အချိန်မှာပါကဂျင်းဂျန်းဆိုတဲ့အတိုင်းကခုကကိုယ့်အိမ်ထဲကိုယ့်အိမ်ထဲကိုအစိုးကြီးပြောကြတဲ့အတိုင်းမျိုးပါသူတို့အညာမှာလှုပ်လှဲတဲ့ပုံစံမျိုးပြောရပါလိမ့်ရှင်
အာဂါတယင်ပိုင်းစားတွေဟာတန်တွေးလေဆက်ရဲ့အနောက်တောင်ဘက်ရေမိုင်33မိုင်ခန့်မိုင်အောင်လေဆက်ရဲ့တောင်ဘက်ရေမိုင်45မိုင်ခန့်နဲ့ပသိန်လေဆက်ရဲ့အနောက်မြောက်ဘက်ရေမိုင်60ခွန်းကွာမှာကျရောက်နိုင်ကြောင်းမြန်မာနိုင်ငံစိတ်ပြိုးရေးမွေးမြူရေးနယ်စီမြောင်းဝန်ကြီးဌာနငါးလုံးငယ်ဦးစီးဌာနကပြီးခဲ့တဲ့သတင်းတစ်ပတ်ထိမှပဲသတင်းထုတ်ပြန်ထားပါတယ်မြန်မာရေပိုင်နဲ့အတွင်းဒလင်ကွနေနဲ့ညဖက်မှာကျရောက်နိုင်တဲ့အန္တရာယ်ရှိတာကြောင့်ရေရင်တွေတောလာမှုမပြုကြဖို့လည်းသတိပေးထားခဲ့ပြီးအခုနောက်ဆုံးအာဂါတယင်ပိုင်းစားတွေကျရောက်မှုကြောင်းထိခိုက်မှုရှိတဲ့သတင်းတော့မကြားသေးပါဘူးခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတရင်ပေးပို့ထားတာဖြစ်ပါတယ
်ဒင်ဂရိုဒီစပါစန်ချာကျွန်းစီကိုဒုတိယအထောက်ပို့ဆောင်နိုင်မှုရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တထောင်နီးပါစစ်တကောင်းမျိုးစီကိုစတင်ပြောင်းရွှေ့နေကြပြီဖြစ်ပါတယ်အပြေဆုံးကိုစမစုမောကစူးစီးတင်ပြပေးကြပါတယ်ပါစန်ချာကျွန်းဆိုတာကတော့မြန်မာနိုင်ငံကတိမ်းရှောင်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီခိုလုံနေထိုင်တဲ့လူဦးရေထူးထပ်များပြားလွန်းလာတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တချို့ကိုရွှေ့ပြောင်းနေရချထားဖို့ဘင်္ဂလားဒေ့ရှ်ဆိုရာကစီစဉ်ထားတဲ့ပင်လယ်တွေကမြေနုကျွန်းတကျွန်းဖြစ်ပါတယ်။အဲ့ဒီကျွန်းကိုပြောင်းရွှေ့ပေးဖို့မနေ့တနင်္ဂနွေနေ့ကစပြီးဘင်္ဂလားဒေ့ရှ်အနာပိုင်နေနဲ့စခန်းတာဝန်ခံတွေကကော့စ်ဘဇားခရိုင်တွေကဒုက္ခသည်စခန်းအသီးသီးကနေဒုက္ခသည်တထောင်နီးပါးကိုဒုတိယအထုပ်ဖြစ်နေစတင်ခေါ်ဆောင်သွားတာပါ။ပြီးခဲ့တဲ့ဒီဇင်ဘာလ၄ရက်နေ့ကလည်းပထမဆုံးအထုပ်ဖြစ်နေရိုဟင်ဂျာဒုက္ခသည်ပေါင်း1642ဦးကိုဘာဆန်ချာကျွန်းမှာပြောင်းရွှေ့နေရချထားပေးပြီးဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကနေစပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းအသီးသီးကမိသားစုတွေဘာဆန်ချာကျွန်းခီးစဉ်စတင်မှုဒုက္ခသည်စခန်း
န်တွေကထွက်ခွာသွားကြတဲ့အကြောင်းဘာလူခလီဒုက္ခသည်စခန်းအမှတ်ကိုမှနေတဲ့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ခေါ်ဦးဤဆလန်ကသူ့နောက်ဆုံးတည်ထားသမျှပြောပြပါရယ
်ဖဆန်ချာကျွန်းကိုဒီဇင်ဘာလ22ရက်နေ့ညနေပိုင်းမှာဆိုင်ဘာလူခလီဒုက္ခသည်အမဲတကန်ကိုရလီမိသားစု55စုပါဝင်ပါတယ်စာဒုက္ခသည်စကားအတိတ်ကလည်းအများကြီးပါဝင်တာကိုတွေ့ရပါတယ်။တူတယ်ကတော့အဲတတော်နိဒါလို့ရှိမယ်။မိသားစုကတော့နေရာနိဒါလို့ရှိနိုင်ပါတယ်ခင်ဗျာ။မနေ့ကသူတို့ကဦးကျမြို့မှာသူတို့ကညာအိတ်ခဲ့တယ်။ဒီကနေ့မနေ့ပိုင်းမှာသူတို့ကခါနဲ့တကောင်မြို့ကိုအဲတွေ့ကွာနေကြတာကိုသတင်းရခဲ့ပါတယ်ခင်ဗျာ။အမင်းမင်းစန္ဒာလျောအများကြီးသွားနေကြတာကိုတွေ့ရတယ်။မင်္ဂလာတရားဆိုရအနေနဲ့တော့ဘိုက်ကူစနဲ့တော့လူကတော့မတွေ့ခဲ့ရပါဘူးခင်ဗျာ
။သူတို့ကိုစစ်တကောင်းကိုအရင်ရွှေ့ပြောင်းပြီးမှဒီရက်အတက်ကြဖို့မူတည်ပြီးဘာဆန်ချာကျိုးစီကိုဆက်ပြီးတော့ရွှေ့ပြောင်းပေးမယ်လို့လည်းအမည်မဖော်လိုတဲ့ဘင်္ဂလားဒေ့ရှ်အရာရှိတဦးကရိုက်တာကိုပြောဆိုထားပါတယ်။ဒီဒုက္ခသည်တွေဟာသူတို့ဆန္ဒအလျောက်ပြောင်းရွှေ့တာလို့လည်းဒုက္ခသည်အရေးကင်တွယ်နေတဲ့ဘင်္ဂလားဒေ့ရှ်ဆိုရအရာရှိမိုဟာမက်ရှန်ဆက်ကဒူဇာကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒီဘာဆန်ချာကျိုးစီကိုပို့နေတဲ့အပေါ်မှာတိကျလွတ်လပ်တဲ့ဆန်းစစ်မှုတွေလုပ်ပြီးသူတို့အနေနဲ့ဆန္ဒအလျောက်သွားတယ်ဆိုတာကိုအတည်ပြုဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကလည်းတောင်းဆိုထားပါတယ်။စခန်းထဲကဒုက္ခသည်တချို့ဟာမိမိတို့ရဲ့သဘောဆန္ဒအလျောက်ရောစခန်းထဲမှာနေထိုင်ရတဲ့ခက်ခဲတဲ့အခြေအနေအနေအထားကြောင့်မှကျွန်းစီကိုအခြေချဖို့ပြောင်းရွှေ့သွားကြပေမဲ့ရိုဟင်ဂျာဒုက္ခသည်အများစုကတော့မိမိတို့ရဲ့နေရရင်းကိုပဲဘေးကင်းလုံခြုံစွာနဲ့ပြန်လူကြတာပါ။ကျွန်
တော်ရိုဟင်ဂျာဒုက္ခသည်အကုန်လုံးပတ်သက်ကိုယ်နဲ့ရဲ့ကိုယ်ပဲဖြစ်နေတဲ့ဒါတကူပဲကျွန်တော်လုံလုံလလတောင်းဆိုနေကြတယ်။နောက်တကူကဆရာမြတ်အမိုးဆိုတာကကျွန်တော်ကိုင်ပြင်းနေမှာအရှမ်းပြီဆိုရင်တော့လူတွေကအခုလုံးကိုနေရကိုပဲသွားရှင်တာပေါ့တရားမြတ်အမိုးကိုပဲစောင့်နေတယ်ဘေးကင်းလူချုံမိုးကိုလည်းလူရှင်တယ်ကျွန်တော်လူတွေကကိုလောကွန်ရဟူသမ ्या ကျွန်တော်ရင်ရခဲ့တဲ့လောကွန်ဟူသမ ्या ကိုဆုံးချုပ်နေတာမို့တာကိုလုံးရပြီးမှပြင်ရှင်တာပေါ့ကျွန်တော်ကဒီမှာမနေရှင်ဘူးဒီဒုက္ခစီမှာလည်းမနေရှင်ဘူးပချက်နေရပြောင်းပြီးမှလည်းမနေရှင်ဘူးဒါပဲကျွန်တော်ပြောရှင်တာပေါ့
ဒါကတော့ရိုဟင်ဂျာဒုက္ခသည်တူ VOA ကိုပြောပြသွားတာပါရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံတို့ကြားသဘောတူညီချက်တွေအတိုင်းဒီဒုက္ခသည်တွေကိုပြန်လည်လက်ခံမှုစီစဉ်ဆောင်ရွက်မယ်လို့ပြောဆိုထားပေမဲ့ကိုဗစ်ကာယောဂါကာလအတွင်းပြန်လည်လက်ခံရေးအစီအစဉ်တွေကတော့နှောင့်နှေးကြံ့ကြာနေဆဲဖြစ်ပါတယ်ရှင်ကျမဆူမမ
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်။ကိုရိုနာဗိုင်းရပ်စ်ကရောဂါဟာဒုနည်းသတင်းတွေမှာထိတ်ဆုံးကနေရာယူထားသလိုအခုနှစ်ဆောင်ရာသီအားလည်းအချိန်ကာလမှာလည်းအလားတူပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လူလူကျန်းမာရေးသတိပေးချက်တွေထုတ်ပြန်ထားပေမဲ့လည်းအမေရိကန်တော်များများဟာခရစ်စမတ်ပွဲတော်ကာလအတွင်းသူတို့ချစ်တဲ့သူတွေနဲ့အတူပွဲတော်ကိုဆင်နွှဲနိုင်ဖို့အတွက်လေယာဉ်တွေနဲ့ခီးသွားခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဥရောပမှာတော့ COVID-19 ရောဂါကာကွယ်ဆေးတွေပထမအထုပ်ရောက်ရှိသွားပြီဖြစ်ပါတယ်။ VOA သတင်းတော် Caroline Presody သတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ COVID-19 ကာကွယ်ဆေးတွေထည့်ထားတဲ့ဂုဏ်သစ်တာတွေအခုခါမှာနိုင်ငံတွေအများအပြားကိုရောက်သွားကြပြီဖြစ်ပြီးတော့ကာယောဂါကိုအဆုံးသတ်ဖို့မျှော်လင့်ချက်တွေလည်းရှိလာနေပြီဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဂျာမနီချမ်းမာရေးဝန်ကြီးယန်စပမ်က
At this moment, trucks with the first vaccines are on the road all over.
အခုချိန်မှာတော့ပထမဆုံးကာကွယ်ဆေးတွေကိုတက်ဆောင်လာတဲ့ truck ကားတွေဟာဥရောပလမ်းတွေနဲ့ဂျာမနီနိုင်ငံကလမ်းတွေပေါ်မှာရောက်နေကြပါပြီ။ဒီကာကွယ်ဆေးကကတ်ရောဂါကိုအောင်နိုင်ဖို့အတွက်အရေးပါတဲ့ချက်ဖြစ်တယ်လို့ကျွန်တော်တို့ရဲ့ဘဝတွေပုံမှန်အတိုင်းပြန်ဖြစ်ဖို့အတွက်လည်းအရေးပါတဲ့ချက်ဖြစ်ပါတယ်။
ဒါပေမဲ့ရောဂါပိုမပြင်းထန်ပေမဲ့ပိုပြီးတော့ကူးစက်များနဲ့နောက်ထပ် COVID-19 မျိုးကွဲတစ်မျိုးကဗြိတိန်နိုင်ငံမှာပေါ်ထွက်လာပြီးတော့စပိန်ပါဝင်တခြားနိုင်ငံတွေကိုလည်းပြန့်နှံ့ခဲ့တယ်လို့မဒရစ်ဒေသရဲ့ကျန်းမာရေးအကြီးအကဲ Enrique Ruiz Escudero ကပြောပါတယ်
Don't forget that the cases detected of the British strain came from
ဗြိတိန်မှာတွေ့ရှိခဲ့တဲ့ virus မျိုးဗီဇာသစ်တစ်ခု Madrid မြို့ရဲ့ Borges လေဆိပ်ကိုရောက်လာခဲ့တယ်ဆိုတာမမေ့ကြပါနဲ့လွန်ခဲ့တဲ့6လအတွင်းလေဆိပ်တွေကိုထိန်းချုပ်ဖို့အရေးကြီးတယ်ဆိုတာကိုကျွန်တော်တို့အလေးပေးပြီးတော့ပြောခဲ့တာကိုတစ်ခါတည်းမှသတိရဖို့လိုပါတယ
်လေဆိပ်တွေကိုစိုးရိမ်တဲ့အထက်မှာ American အာဏာပိုင်တွေလည်းပါဝင်လာပါကျန်းမာရေးတာဝန်ရှိသူတွေကနောက်ထပ်ကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်လို့သတိပေးနေပေမဲ့လည်းအမေရိကန်မှာ Christmas မတိုင်ခင်သတင်းပတ်ကနေ့စဉ်လူတသန်းလောက်လေရင်နဲ့ခီးသွားခဲ့ကြပါတယ
်။ apprehensive, pretty apprehensive. So we're masks on, everybody stay together. So yeah, so we'll see how it goes.
အတော်လေးတော့စိတ်ပူပါတယ်။အဲ့ဒီတော့နှာခေါင်းစီးတက်ပြီးအားလုံးအတူနေကြပြီးဘာဖြစ်မလဲဆိုတာကြည့်တာပေါ့။နောက်ထပ်မျိုးဗီဇတစ်တစ်မျိုးထွက်လာတာဆိုတော့အခုလိုလောက်တာကောင်းမကောင်းဆိုတာတော့မသိပါဘူး။
virus ကူးစက်မှုတွေကနေရာသစ်တွေမှာဆက်လက်ဖြစ်ပေါ်နေပြီးဒါကြောင့် virus ထိန်းချုပ်ရေးအတွက်အကူအညီတွေလည်းလိုအပ်နေသေးဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့အာဏာပိုင်တွေကပစွန်ဈေးတစ်ခုမှာကရင်30ဆက်နဲ့ဈေးရုံတစ်ခုကိုဆောက်လုပ်ပေးထားပြီးတော့ဆရာဝန်တွေကတော့အဲ့ဈေးတစ်ဝိုက်မှာတီးခြားခွဲနေနေတဲ့ရွှေပြောင်းအလုပ်သမားတွေကိုကူးသပေးနိုင်ဖို့မျှော်လင့်နေပါတယ်။စီးပွားရေးဘက်မှာတော့နိုင်ငံသုံးခုမှာနှစ်ခုလောက်ကအစိုးရတွေကသူတို့နိုင်ငံရဲ့စီးပွားရေးဟာလာမယ့်6လအတွင်းမှာတိုးတက်လာလိမ့်မယ်လို့ထင်ကြောင်းမက်ကင်စီစီးပွားရေးကြံပေးကုမ္ပဏီကလုပ်တဲ့ကမ္ဘာလုံးဆိုင်ရာစစ်တမ်းမှာပြသနေပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါဗီအိုအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုလူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ရှင်များရှင်ကျမတင်ကြီးထိုက်ပါဗီယက်နမ်နိုင်ငံကိုငွေကြေးဈေးကစားတဲ့နိုင်ငံအဖြစ်ဒီဇင်ဘာလအတွင်းမှာပဲအမေရိကန်ကသတ်မှတ်လိုက်တာဟာဆိုရင်နှစ်နိုင်ငံကြားဆွေးနွေးမှုတွေအတွက်တွန်းအားဖြစ်လာနိုင်တယ်လို့ဗီယက်နမ်ဘက်ကအမေရိကန်တွေရဲ့ကုန်စည်တွေကိုပို့ပြီးတော့ဝယ်ယူလာမှုဒါမှမဟုတ်လဲနိုင်ငံကြားငွေကြေးလဲလှယ်မှုနှုန်းမှာဗီယက်နမ်အစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုကျဆင်းသွားတာမျိုးတွေ့ရနိုင်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာ Ralph Jennings ရဲ့သတင်းဆောင်ပါကိုပြောပြပေးမှာပါရှင်။အမေရိကန်ရဲ့အဓိကကုန်သွယ်ဘက်တွေရဲ့အကြီးစားစီးပွားရေးနဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒဆိုင်ရာနှစ်လည်အစီရင်ခံစာကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တာဖြစ်ပြီးဒီအစီရင်ခံစာအရဗီယက်နမ်နဲ့ဆွစ်ဇာလန်နိုင်ငံတွေကိုငွေကြေးဈေးကစားတဲ့နိုင်ငံတွေအဖြစ်သတ်မှတ်တာဖြစ်ပါတယ်။2019ခုနှစ်အတွင်းဗီယက်နမ်ရဲ့ငွေကြေးတန်ဖိုးကို 4.9 ရာခိုင်နှုန်းတန်ဖိုးချထားတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကသတ်မှတ်ပါတယ်။ဒီနှစ်ဇွန်လအထိဗီယက်နမ်နဲ့ဆွစ်ဇာလန်တို့ရဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒတွေဟာဆိုရင်လောက်ခလာစာပြင်ဆင်ညှိနှိုင်းရမှုတွေကိုကောင်းကောင်းထိမ့်ညှိကာကွယ်ထားနိုင်ရေးကိုတစိ့တစ်ပိုင်းအဖြစ်ရည်ရွယ်ခဲ့တာတွေ့တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြပါတယ်။ဒါပေမဲ့ဗီယက်နမ်နိုင်ငံရဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒမှာတော့နိုင်ငံတကာကုန်သွယ်ရေးမှာမမျှမတအသာစီးရဖို့အတွက်ပါရည်ရွယ်တာတွေ့ရကြောင်းဖော်ပြပါတယ်။2019ခုနှစ်အတွင်းဗီယက်နမ်ရဲ့ပို့ကုန်ပို့ငွေကဒေါ်လာ 54.4 ဘီလီယံရှိခဲ့ပြီးအမေရိကန်အတွက်ကတိကအောက်ဖြစ်စရာကိစ္စပါ။ငွေကြေးဈေးကစားတဲ့ဆိုတဲ့အမေရိကန်ရဲ့ဆွဆွဲချက်ကိုဗီယက်နမ်ဗဟိုဘဏ်ကလက်မခံပယ်ချပါတယ်။ ငွေကြေးဖောင်းပွားမှုကိုထိန်းချုပ်ထားနိုင်ရေးနဲ့နိုင်ငံရဲ့အကြီးစားစီးပွားရေးတည်ငြိမ်စေရေးကိုငွေကြေးလဲလှယ်မှုနှုန်းကအထောက်အကူဖြစ်အောင်ရည်ရွယ်ဆောင်ရွက်တာသာဖြစ်ပြီးကမ္ဘာတလွှားကုန်သွယ်မှုမှာအသာစီးရိုက်စေဖို့ရည်ရွယ်လှုံ့ဆော်တာမဟုတ်ဘူးလို့ BNN ဗဟိုဘဏ်ရဲ့ပြောဆိုချက်ကိုဒီဇင်ဘာလ18ရက်နေ့မှာအစိုးရရဲ့အွန်လိုင်းသတင်းစာ VGP News မှာဖော်ပြပါတယ်ဗီယက်နမ်တောင်ငွေကြေးဈေးနှုန်းကိုလျှော့ချထားတာကြောင့်ဗီယက်နမ်ကုမ္ပဏီတွေအနေနဲ့အမေရိကန်ကိုကုန်ပစ္စည်းရောင်းချတာမှာအမေရိကန်ဝက်လက်တွေထံကနေဗီယက်နမ်တောင်ငွေကြေးပို့ပြီးတော့ရတာဖြစ်ပါတယ်။အမေရိကန်ပို့ကုန်သမားတွေအနေနဲ့ကတော့ဗီယက်နမ်တောင်ငွေကြေးလဲလှယ်ရမှာပို့ပြီးတော့ကုန်ကျစေပါတယ်။ဗြိတိန်နိုင်ငံလန်ဒန်အခြေစိုက်ဈေးကွက်သုတေသနလုပ်ငန်းကြီး HIS Market ကဒေတာဆိုင်ရာအကြီးအကဲစီးပွားရေးပညာရှင် Rajit Biswas ကအခုလိုသုံးသပ်ပါတယ
် Basically it'll now be a period when the US will have
အခြေအဖြစ်တော့ဒီအခြေအနေကိုဖြေရှင်းနိုင်ဖို့အတွက် American ဘက်က Vietnam နဲ့ဆွေးနွေးလာမလားဆိုတဲ့အခိုက်အတန့်ဖြစ်ပါတယ
် American ဆိုရအနေနဲ့ကတော့မူဝါဒအတိုင်းအတာအရာချက်ချင်းကြီးအရေးယူလှုပ်ဆောင်မှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါတယ်ဗီယက်နမ်ဆိုရဘက်ကတော့အမေရိကန်ရဲ့ကုန်ပစ္စည်းတွေပို့ပြီးတော့ဝယ်ယူလာတာမျိုးဒါမှမဟုတ်လေနိုင်ငံခြားငွေကြေးလဲလှယ်မှုမှာဝင်ရောက်ဆွတ်ဖက်တာကိုလျှော့ပြီးလွတ်လပ်တဲ့ဈေးကွက်အလိုအတိုင်းဆုံးဖြတ်စေတာမျိုးဖြစ်လာဖို့သဘောတူနိုင်တယ်လို့လည်းကြွမ်းကျင်သူတွေကရှုမြင်ပါတယ်။နောက်နှစ်အတွင်းမှာဗီယက်နမ်ဘက်ကအရေးယူဆောင်ရွက်တာမျိုးမရှိရင်တော့အမေရိကန်တာဝန်ရှိသူတွေဘက်ကသွင်းကုန်ကုန်စီးချက်လာနိုင်ပါတယ်။ဗီယက်နမ်စီးပွားရေးရဲ့လေးပုံတပုံလောက်ကပို့ကုန်ပေါ်မှာမှီခိုတာပါထုတ်လုပ်မှုကုန်ကြစည်တက်တာရာနဲ့နိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေပိုရလာစေရေးအတွက်ဗီယက်နမ်အစိုးရရဲ့မလုံပေဆွဲဆောင်ဓာရီချောင်း Ford Intel နဲ့ Samsung Electronics တို့ရဲ့ယင်းနှိမ့်မြုံနှံမှုတွေရရှိနေပါတယ်ဗီယက်နမ်ရဲ့ပို့ကုန်တွေထဲမှာ smartphone တွေအဝတ်အထည်တွေဖက်နက်နဲ့ကပျက်စီအစိတ်အပိုင်းတွေလည်းပါဝင်ပါတယ်2019ခုနှစ်အတွင်းဗီယက်နမ်ရဲ့သွင်းကုန်ပို့ကုန်လုပ်ငန်းထိပ်တန်းမိတ်ဖက်တွေထဲမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်။ငွေကြေးဈေးကစားတဲ့လို့အမေရိကန်ကသတ်မှတ်ခံရတဲ့တခြားနိုင်ငံတွေကတော့အမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးတော့ဝယ်ယူဖို့သဘောတူညီချက်နဲ့အမေရိကန်နဲ့ပြန်လည်ရင်ကြားစီခဲ့ကြပါတယ်။ဥပမာအားဖြင့်ထိုင်ဝမ်ဆိုရင်အမေရိကန်နဲ့ကုန်သွယ်မှုအသာစီးရမှုကိုလျှော့ချပြီးငွေကြေးဈေးကစားသူအဖြစ်သတ်မှတ်ခံရမယ့်အရေးရှောင်ကျဉ်နိုင်ဖို့အတွက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအမေရိကန်ကုန်စီတွေပို့ပြီးတော့ဝယ်ယူရေးစီစဉ်ခဲ့တယ်လို့လည်းဖော်ပြခဲ့ကြတာပါ2019ဖေဖော်ဝါရီလအတွင်းမှာပဲဗီယက်နမ်ခြေဆိုင်ဈေးနှုန်းတက်တက်သားသားနဲ့ပြန်တန်းတဲ့ VietJet Air ကBoeing 737 MAX လေယာဉ်စီးရေတရာထပ်မံဝယ်ယူရေးအမေရိကန်ဘိုးရင်းလုပ်ငန်းကြီးနဲ့သဘောတူခဲ့ချပါတယ်။ဟိုချီမင်းစီးတီးအခြေဆိုင်မာစရာစီးပွားရေးအကြံပေးလုပ်ငန်းကြီးရဲ့စီးပွားဘက်တူဖြစ်တဲ့ Jack Nguyen ကတော့အခုလိုပြောပါတယ်
။ Once Boeing gets its Max planes in order
ဘိုးရင်းဘက်ကမှာရတဲ့ Max လေယာဉ်တွေရပြီဆိုတာနဲ့ VNN ဘက်ကထပ်ပြီးမှားယူမှာပါ။ဘိုးရင်းလုပ်ငန်းကြီးထံကနေအများကြီးဝယ်ယူဖို့မှာကြားထားပါတယ်။ဒါကကုန်သွယ်ရေးကိုချိန်ညှိဖို့ကျွန်တော်တို့ရဲ့ဆောင်ရွက်ချက်ဖြစ်ပါတယ်။
ဗြိတိန်နိုင်ငံလန်ဒန်ခြေဆိုင်ဈေးကွက်သုတေသနလုပ်ငန်းကြီး HIS Market ရဲ့ဒေတာဆိုင်ရာအကြီးအကဲစီးပွားရေးပညာရှင် Rajit Biswas ကတော့ဗီယက်နမ်အနေနဲ့အမေရိကန်ထံကနေသွင်းကုန်တိုးမြှင့်ရေးဒါမှမဟုတ်လဲကုန်သွယ်ရေးမညီမျှမှုကိုလျှော့ချရေးတို့ကိုအချိန်တိုအတွက်လုပ်နိုင်ဖို့ခက်မယ်လို့သုံးသပ်ပါတယ်။ဗီယက်နမ်အနေနဲ့နိုင်ငံခြားငွေလဲလှယ်နှုန်းမှာဆွတ်ဖက်နေတာကိုလျှော့တာကပိုပြီးတော့လွယ်ကူနိုင်တယ်လို့လည်းသူကပြောပါတယ်။တရုတ်နည်းတို့ပဲဗီယက်နမ်နိုင်ငံဟာထုတ်ကုန်တင်ပို့မှုကိုအများစုမှီခိုနေရတာဖြစ်ပြီးငွေကြေးလဲလှယ်နှုန်းထားမှာလဲကွန်မြူနစ်အစိုးရကထိန်းချုပ်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့တော့ဗီယက်နမ်ကိုပြစ်မှတ်ထားတာမဟုတ်ဘူးလို့ပညာရှင်တွေကယုံကြည်ကြပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ခွင့်တွေကိုရှောင်နိုင်ဖို့တရုတ်အခြေစိုက်စက်ယုံတွေဗီယက်နမ်ကိုအများအပြားရွှေ့လာတာကြောင့်အမေရိကန်တာဝန်ရှိသူတွေဘက်ကစိုးရိမ်တကြီးစောင့်ကြည့်နေကြတာလို့ယူဆကြပါတယ်။မလေးရှားဗန် CIMB ကစီးပွားရေးပညာရှင်စုံဆန်ဝမ်ကတော့အခုလိုပြောပါတယ်
။
This is perhaps just a little so
Vienna အနေနဲ့ကုန်စည်ထုတ်လုပ်ဖြန့်ဖြူးမှုရဲ့အကျိုးမြတ်တွေပေါ်မှာအလွန်အမင်းကျဉ်းနှံ့အားရဖြစ်မနေဖို့အတွက်အမေရိကန်ဘက်ကအ ਨੇ အကျဉ်းသတိပေးလိုက်တဲ့အချက်ပဲဖြစ်ပါတယ်လို့သူကပြောဆိုသွားတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆုမြတ်မမCOVID-19 ကရောဂါကြောင့် new normal အပြောင်းလဲတွေကိုလူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုတွေအဓိကကြုံကြရပါတယ်။ရန်ကုန်ပြည်သူ့ဆေးရုံးကြီးမှ COVID လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုနော်နှင်းစီမွေးကလူနာတွေနဲ့သူတို့ကြားမှာဓာတ်ရိုက်ထိတွေ့မှုနည်းသွားတာကသူ့အတွက် new normal ဖြစ်တယ်လို့အခုလိုပြောပြပါတယ်။
အရင်တော့ကလေးကြတော့ဟိုပါတော့လူနာတခုခုဖြစ်လို့ရှင်ဟိုဟိုလူနာ attendance တွေရရှိတယ်အဲကျွန်မတို့လာပြောတဲ့လူနာတွေကဘလို့ဖြစ်ဘလို့ဖြစ်ဆိုအဲလိုလာပြောရှင်ကိုယ်ကချက်ချင်းထပ်ပြီးပါလို့ရအဲ့လိုမျိုးအခြေအနေပေါ့ဒီခုကလေးကြတော့ဟာလေဟိုဖုန်းကနေလာတာပေါ့ကွယ်လူနာကတူတူဖြစ်တယ်ဆိုဟိုကချက်ချင်းထပ်ပြီးသွားခြင်းနဲ့စိတ်ဖြစ်ပြီးမဲ့ဒါမဲ့သွားလို့မရဘူးအဲ့လိုမျိုးကြီးဟိုကဟိုသွားမယ်ဆိုရင် PPE အပြည့်အစုံပေါ်ပြီးတော့အဲ့ဒီမျိုးသွားမယ်ဆိုတော့ဒီပြည်သားဖုန်းနဲ့ပဲပေါ့နော်ညွန်ကြားပေးတာတွေအစကားပြောပေးတာတွေအဲ့ဒီမျိုးတွေဖြစ်တယ်ဆိုတော့အဲ့ဒီမျိုးကွာဟမှုတွေတမျိုးတော့ရှိတာပေါ့ပြီးတော့ဒီလူနာနဲ့ဆရာမနဲ့ဂျာကလေးစားတော့ဒီကူကတော်တော်ဟိုအလုံးပိတ်လူမျိုးကတ်တက်ထားတယ်ဆိုတော့လေလူနာနဲ့ပေါ့ဆရာမတို့ဂျာအဲ့ဒီမျိုးအကာစီတခုလိုမျိုးခံစားရတယ်ဒီကိုဗစ်ဖြစ်တဲ့ဖြစ်သွားတဲ့အတွက်ကြောင့်ဟုတ
်အခုနဆရာမပြောရတဲ့အထဲမှာပေါ့နော်လူနာတွေနဲ့ဖုန်းနဲ့ပြောရတယ်ဆိုတာကအဲ့ဒါရော new normal ဖြစ်သွားတာလားအဲ့ဒါလည်းရှင်းပြပါလား
ဟုတ်အရင်တော့ကလေးကြတော့ဖုန်းကလုံးဝမသုံးဖုန်းကဒီ word to word အချင်းချင်း drop ပဲဖုန်းသုံးတာပေါ့ဒီခုကလေးကြတော့လူနာကလူနာတိုင်းလူနာတိုင်းဖုန်းတစ်လုံးစီထားပေးတဲ့ဖုန်းနဲ့တစ်စင်းအဆက်အသွယ်လုပ်တာတာပေါ့အရင်တော့မရှိဘူးအရင်တော့ဟိုလာပြောတာပဲရှိဟိုကိုသွားကြည့်လို့ခုဖြစ်တာပဲဖြစ်ဖြစ်ဆိုကွာဒီချက်ချင်းဟွာဖြစ်လို့ရတယ်သူကလေးစားတော့ဟိုဒီလူနာတွေအတွက်ဟိုဟိုဖုန်းတယောက်လုံးပေးมาထားပေးရဲဆိုတာအဲ့လိုမျိုးအဲ့ဒါတခုတော့ကောင်းပါတယ်လူနာတွေရဲ့ဟိုဖြစ်နေတဲ့အရာတွေကိုချက်ချင်းဟိုဖုန်းနဲ့တစ်စင်းဆက်သွယ်လို့ရတယ်ဒီလိုမျိုး new normal မှာ
အဲ့တော့ဆရာမရဲ့ new normal ကတော့အဓိကပြောင်းလဲသွားတဲ့အခြေအနေဆိုရင်တော့လူနာတွေနဲ့ဆရာမတို့ကြားမှာပေါ့နော်ခုနကတော့လို့ကိုတိုင်းနဲ့ချင်းဆိုင်တွေ့တာမျိုးထက်ကိုဒီတယ်လီဖုန်းပေါ်ကနေတစင်ဆက်သွယ်ပြီးတော့ပြောတာက new normal ဖြစ်တယ်လို့ပြောလို့ရတာပေါ့
ဟုတ်ပြောလို့ရတယ်ဟုတ်နောက်ဒီဟိုတမီးတို့ပေါ့ကို covid center အဲ့လိုပြောင်းလဲပြောင်းအဲ့ဒါ ward တစ်ခုလုံးဒီဟိုလောက်ထုံလုံးနေဒီဒီ report လောက်တာပဲဖြစ်ဖြစ်စီးရင်တွင်တာဖြစ်ဖြစ်ပုံစံတစ်မျိုးပြောင်းသွားအဲ့လိုတော့ရှိခဲ့ရှင်ဟုတ်
ဆရာမတို့အတွက် new normal မှာအခုလိုဖြစ်လာတဲ့ဒီ new normal အခြေအနေမှာပေါ့နော်စိန်ခေါ်မှုတွေတော်တော်များတယ်လို့ရောဆရာမမြင်လားရှင
်အတက်အတက်တွေကြုံလာတော့ကိုကဟိုမသိတဲ့အကြောင်းအရာတွေရှိတယ်ဆိုတော့အာကိုတင်ယူရတာတွေအဲ့လိုမျိုးကိုမေးမြန်းရတာတွေအဲ့လိုမျိုးတွေရှိတော့ဟုတ်စိန်ခေါ်မှုတွေတော့ရှိတယ
်အလုံးနဲ့ပတ်သက်ရင်မကြောက်တတ်တဲ့သူနာပြုနော်နှင်းစီမွေးအတွက်နောက်ထပ်ပြောင်းလဲသွားတာကတော့ကာယောဂအပေါ်ကြောက်စိတ်ဖြစ်ပါတယ်တဲ့
အရင်ဆုံးအဒီလောက်လောက်တာမကြောက်ဘောနော်သွေးလေးပါရင်းရင်လည်းမကြောက်ပဲဒါပေမဲ့ဒီကိုဗစ်ဖြစ်တော့ဟာနည်းနည်းကြောက်စိတ်တွေဝင်လာအဲတခုဖြစ်တော့ဘောနော်အဲတခုစောက်စားခြင်းပြီးတော့ကိုယ့်အကိုပြင်ဆင်မှုတွေလည်းလုပ်ခဲ့ရရှိတယ်ဟိုစပင်းအရှိရေးကိုညှက်ခဲ့တာတော့ပေါ့အဲလိုမျိုးတွေတော့ရတယ်ပြီးတော့အဲလူနာကိုကြည့်တဲ့အခါမှာကလေးစားတော့ကိုကို safe check အောင်အရင်လုပ်ရတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင်တော့ဆေးရုံမရောက်ခင်လည်း mask တွေဒီ cup တွေဒီဟို face sheet တွေအကုန်ပြည့်စုံနေသွားဖြစ်တာပေါ့ဆေးရုံသွားတဲ့လမ်းတစ်လျှောက်လုံးပြီးတော့ဆေးရုံရောက်တဲ့အခါမှာလည်းအရင်တော့ဆိုရင်အဲလူနာကိုကြည့်မယ်ဆိုရင် mask တစ်မျိုးရယ်လက်အိတ်ရယ်အဲ့လိုမျိုးနှစ်မျိုးဆိုရင်အဲလုံလောက်တယ်ပြီးလို့ရှိရင်လည်းလူနာအနာမဆိုလည်းဥပမာ7မိနစ်15မိနစ်လောက်အကြိုင်နေလည်းရတယ်တော့လူနာတွေကအဲ့လိုမျိုးဟိုအားပေးစရာတွေပြောဖြစ်တယ်အခုကလည်းကြတော့ကိုပြောလို့ရှိရင်တခွန်းတခွန်းလောက်ပဲအဲ့လိုမျိုးပြောဖြစ်တာပေါ့ပြီးတော့လည်းအဲ့လိုမျိုးကိုအလုပ်တွေကိုဟွာမြင်မြန်ပြီးဖို့အသက်ရှူတာအထင်းမှအလုပ်လုပ်ရတော့တိမ်မဝအောင်ဆိုရတယ်ကွာ အလုံးမြင်မြန်ပြီးဘူးအဲ့လိုမျိုးကိုယ့်အကိုစူးစမ်းရုံးကန်နေရတာပေါ့နော်အဲ့လိုမျိုးတွေဖြစ်တဲ့အတွက်ကြောင့်မှာဟိုစိတ်မကောင်းဖြစ်တာလည်းရှိတယ်အဲ့လိုမျိုးဒါကြောင့်ကိုယ့်ဘက်ကဟိုအတိအဝါပြုစုမပေးရဘူးခံစားအဲ့လိုမျိုးတွေရှိတာပေါ့
ဆရာမပြောသွားပုံအရဆိုရင်ပေါ့နော်ကိုကဟိုကိုကိုယ်တိုင်လည်းယောဂမကူအောင်တခါလူနာတွေကိုလည်းယောဂဟိုအန်တီအကင်းအောင်ပေါ့နော်တော်တော်လေးကိုတတိထားပြီးတော့လုပ်ရတဲ့အခါကျတော့ဆရာမပြောချင်တာကဒီကိုလူနာတွေအပေါ်မှာစောင့်ရှောက်မှုပေးတာအရင်တော့လောက်ဟိုအပြည့်အဝပေါ့နော်ကိုရောစိတ်ပါပေးဖို့အခက်ခဲရှိတယ်ဆိုတဲ့သဘောမျိုးလားရှင
်။ဟုတ်ရှင်ဟုတ်ပါလို့အရင်တော့ဆိုရင်လူနာပေးမှာအဲ့လိုမျိုးအပြားတိုင်းတာပဲဖြစ်ကန်နူလာတော့ထိုးတာဖြစ်အဲ့လိုမျိုးဆိုရင်ဟိုလူနာတွေကသူတို့အချိန်တွေကိုသူတို့ပြောပြတယ်ကွာအဲ့လိုမျိုးပြောပြလို့ရှင်ကိုကသူတို့နဲ့အလိုက်ထိုက်ပြန်ပြောတာ7မိနစ်လောက်နေပါအဲ့လောက်အပြေးစကားပြောဖြစ်တယ်အဲ့လိုမျိုးလေဟိုကယေရှုတင်စကားကြီးလည်းပြန်ကြားတာပေါ့ကွာအဲ့လိုမျိုးပြန်လည်ပြောဖြစ်တယ်ကိုတည်တည်မြဖို့သူတာတွေကိုလည်းကို share ဖြစ်တယ်ဥပမာအစားအသောက်တွေဘဒူစားမှာတော့အဲ့လိုမျိုးပြောဖြစ်တယ်ဒူပြည်ကြတော့ COVID လူနာတွေကြီးတဲ့အခါမှာတော့ PPE ဘုတ်ဆောင်အပြင်နဲ့နှာခေါင်းဟာဆက်ကိုအကောင်မျက်စိရောလုံးလုံးအောင်ဖုံးထားရဆိုတော့အဲ့လိုမျိုးကိုပြောလို့ရှင်အဲ့လိုမျိုးကိုတအားမိုးပြီးတော့အဲ့လိုမျိုးတိတ်စကားမပြောဖြစ်တော့ဘူးလူနာနဲ့အဲ့လိုမျို
းအဓိကတော့ဒီအကာအကွယ်ဝတ်စုံနေဝတ်ထားတဲ့ခါကျတော့လူနာတွေနဲ့အပြန်အလှန်ဒီပြောဆိုဆက်ဆက်တဲ့နေရာမှာတော်တော်လေးအခက်အခဲရှိတယ်ဆိုတဲ့သဘောပေါ့
ပြီးတော့ဘယ်လိုလဲဆိုတော့ဒီဟိုလူနာအခန်းထဲဝင်တဲ့အခါမှာလည်းဒီတရက်ကိုတကြူဒီဆိုနှစ်ခါတော့ပဲဝင်ဖြစ်တယ်အဲ့ဒီသူတို့နဲ့ contact လုပ်တာကလည်းကြတော့ဒီဖုန်းနဲ့ contact လုပ်ကြတာများတော့အရင်တော့ဖုန်းကတိတ်မဖြစ်တော့ဘူးပေါ့နော်။ဒါပေမဲ့အဲ့ဒီဖုန်းတွေကနေကိုချင်းသားရောင်းအဲ့လိုလုပ်ပါတယ်အဲ့လိုမျိုး
။ရန်ကုန်ပြည်သူစေယုံကြီးမှာကိုဗစ်လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့ဒူနာပြုနော်နှင်းစီမွေးရဲ့ new normal အတွေ့အကြုံတွေဖြစ်ပါတယ်။အခုလိုမျိုးအလုပ်ခွင့်မာတယ်မဟုတ်ဘဲကိုပိုင်အချိန်တွေမှာလဲယောဂမကူအောင်လို့အထူးသတိထားပြီးတော့အမှုအချက်တွေကိုပြောင်းလဲခဲ့ရတယ်လို့သူကပြောပြပါတယ်ရှင်။ကျမစုမြတ်မမ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာယဉ်ကျေးမှုရည်စည်းမှာခက်ဆားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ရုပ်ရှင်လောကရဲ့အထင်ကရငွေကြေးတပွင့်ဖြစ်တဲ့ပထမဦးဆုံး James Bond မင်းသားကြီး Sean Connery အသက်60ရွယ်မှာပဲကျွေးလွန်သွားခဲ့ပါတယ်။ Chadwick Boseman ကတော့ Black Panther ဆိုတဲ့ Walt Disney ရုပ်ရှင်ဇာတ်ကားနဲ့လူကြိုက်များထင်ရှားသူပါသူကတော့အသက်43နှစ်အရွယ်နဲ့ပဲကွယ်လွန်သွားတာပါ2020ကွယ်လွန်သူအမှုပညာရှင်တွေရဲ့စီးရင်နဲ့မှာဘောလိဝုဒ်သရုပ်ဆောင်လည်းဖြစ်ဟောလိဝုဒ်မှာလည်းအိန္ဒိယသရုပ်ဆောင်ဖြစ်တဲ့ဇက်ကာရရတဲ့မင်းသားကြီးအဖာခန်လည်းပါပါတယ်အော်စကာဆုနှစ်ကြိမ်ရခဲ့သူရုပ်ရှင်မင်းသမီးကြီးအော်လီဗီယာဒီဟာဗီလန်ကတော့1939ခုနှစ်မှာရိုက်ကူးခဲ့တဲ့ Gone with the Wind လေယူးတုံတုံကနဝင်ရုပ်ရှင်ကားကြီးမှာပါဝင်သူအမှုပညာရှင်တွေထဲမှာနောက်ဆုံးကျန်သူဖြစ်ပါတယ်သူကတော့အသက်104နှစ်ရှိသွားပြီပါလေ
။ Sophia Todd
Korea Gone with the Wind စကားဟာကျမရဲ့တရုတ်ဆောင်ကာလတလျှောက်လုံးမှာအပျော်ရွှင်ခဲ့ရဆုံးအတွေ့အကြုံတွေရခဲ့တဲ့စကားပါ
။နောက်ထပ်ကြွေးလွှင့်ခဲ့တဲ့ငွေကြေးပွင့်တွေကတော့ Grammy ဂီတဆုရှင်တွေဖြစ်တဲ့ John Prine နဲ့ Kenny Rogers တို့ပါ။ကျော်တော်တရုတ်ဆောင်တယောက်ဖြစ်တဲ့ Kenny Rogers ကဂီတနယ်ပယ်တိုင်းမှာအကန့်အသတ်မရှိတက်ကြွအောင်မြင်ပေမဲ့လို့ကြေးလက်အဆူတော်ဖြစ်ပေါ်ပြီးတော့ကြော်ကြားသူဖြစ်ပါလေ
Country music is the white man's rhythm and blues
ပြောမယ်ဆိုရင်တော့ကြေးလက်ဂီတဟာလူပြူတွေရဲ့ R&B ဂီတပါပဲဒါကစိတ်မကောင်းစရာဖြစ်ပါ
African တေးသွားတဲ့အကကိုပေါင်းဆက်ပြီးခဲ့တဲ့ Manu ဒီဘန်ကိုလည်းအသက်86နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါလေ
Symphonic zal dire
Manu ဒီဘန်ကအတော်ကြီးကိုအကြီးတန်းပါတယ်စကားတစ်ခုကိုမကြီးပဲနဲ့မပြောတတ်ပါဘူးအယွန်းနဲ့မလဲအောင်လို့စိတ်ပြိုကူနူးတဲ့သူအပြောင်းလဲမရှိတဲ့သူအမြဲတမ်းအပြုသဘောနဲ့အကောင်းဘက်ကပဲမြင်တတ်တဲ့သူ
And always positive
ဘတ်စကတ်ဘောလောကရဲ့နာမည်ကျော် Kobe Bryant နဲ့သူ့ရဲ့အသက်73နှစ်အရွယ်သမီးလေးတို့ရဟယင်ပြတ်ကျပြီးတော့တေဆုံးသွားခဲ့တဲ့အဖြစ်ကလည်း2020ခုနှစ်မှာကမ္ဘာကြီးကိုတုံ့လှုပ်သွားစေတဲ့အနာရေးတစ်ခုဖြစ်ပါတယ်နောက်တစ်ယောက်ကတော့ Argentina ဘောလုံးသမား Diego Armando Maradona ဖြစ်ပါတယ်သူကတော့နှလုံးရောဂါနဲ့ရုပ်တည်ရဲ့ကွယ်လွန်ခဲ့တာပါ
ruffled haired
funky you know devil may
to use ya lisa a cha ya chi ni a long pai san ga de tu phit lo le golden boy lo kho ja ba de
pyin thit japan design company ga name jo fashion designer kanzo takara ga ro 2020 ku ni the ma covid 19 yoga ne pyin thit nai ga ma kwe lon twa ga ba de 2020 ku ni twin kwe lon ga de tamara hong 3 u ga ro ghana nai ga tamara hong jerry rollins mari tamara hong amandu tomani tori ne ပြင်းထန်သမရဟောင်း Valerie DS Stein တို့ဖြစ်ပါတယ်အမေရိကန်ပြည်သူတွေရဲ့ချစ်ခင်လေးစားမှုခံရသူအမေရိကန်အမျိုးသမီးတူရဲ့ဆံပြတရားသူကြီး Ruth Bader Ginsburg လည်းအသက်89နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်လူခွေလှုပ်ရှားမှုတွေရဲ့ရှေ့ဆောင် John Lewis လည်းပဲ2020ခုနှစ်ထဲမှာကွယ်လွန်ခဲ့တာပါသူကအောက်လွတ်တော်အမတ်အဖြစ်နဲ့နှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်သွားခဲ့ပါတယ်လူမျိုးမျိုးသား George Floyd ကတော့ရဲဖမ်းဆီးစင်မှာတေဆုံသွားခဲ့ရတာပါသူရဲ့တေဆုံမှုကလူမျိုးရင်းနဲ့အသားအရောင်ခွဲခြားမှုရတရားမမျှတဘူးဆိုပြီးတော့ American သားမကတကဘာလုံးကပါမခံမရနိုင်မင်းနဲ့ဆန္ဒပြကန့်ကွက်တာတွေအကြီးအကျယ်ဖြစ်ခဲ့ရပါတယ်ဒါပေမဲ့2020ပြည်နှစ်ကကဘာတဝံစီးပွားရေးသားမကလူတွေတန်းနဲ့ချီပြီးပျက်စီးဆုံးရှုံးစေခဲ့တဲ့ COVID-19 ကပ်ဘေးရောဂါကြောင့်လည်းပဲအမှတ်တရဖြစ်ကြရမယ်နှစ်ဟောင်းတစ်နှစ်ဖြစ်ပါလိမ့်ရှင်Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find us. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင့်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ Yedina Nemme, widely known in Myanmar as the ex-wife of former military dictator
Aung San Suu Kyi ဦးနေဝင်ရဲ့ဇနီးဟောင်းတယောက်လို့အများသိကြတဲ့ယဒနာနမေဟာဒီဇင်ဘာလတရနေ့ကအီတလီနိုင်ငံမှာနှလုံးရောဂါနဲ့ကွယ်လွန်ခဲ့ပါတယ
်။ Her name itself means goddess of nine jewels.
ယဒနာနမေဟာမြန်မာပြည်ရဲ့နောက်ဆုံးမင်းဆက်ဖြစ်တဲ့ကုန်းပေါင်မင်းဆက်အတွင်တော်ဝင်မင်းသမီးပါ။မင်းတုံမင်းကြီးရဲ့ညီတော်အိရှိဆန်ကနောင်မင်းသားကြီးရဲ့မြစ်တော်ဆက်ပြီးလင်းပေမင်းသားကြီးရဲ့ညီပါ။သူရဲ့မေတော်ကတော့ထိတ်တင်မလက်မင်းသမီးဖြစ်ပြီးဖခင်ကတော့မြန်မာပြည်မှာအခြေစိုက်ပြီးမြင်းလောင်းပွဲလုပ်ငန်းတွေကြီးကြပ်သူဩစတြေးလျနိုင်ငံသားမစ္စတာဟာဘတ်ဘယ်လမီဖြစ်ပါတယ်1932ခုနှစ်ဂျွန်လမှာမွေးဖွားခဲ့တဲ့သူဟာတော်ဝင်မင်းသမီးအမည်ဖြစ်တဲ့ယေဒနာနာမည်အပြင်ဂျွန်ရော့စ်ဘယ်လမီဆိုတဲ့ဖခင်မျိုးရိုးနာမည်လည်းရပါတယ်အယောင်သွေးဆုံတဲ့သူ့ဘဝစကြောင်းတစုံတစမကြေးမုံရေးသားထားတာကိုကျမအင်ဂျင်နိုင်ကဆက်ပြောပြမှာပါဩစတြေးလျဗမာသွေးနှောတဲ့ထူးခြားတဲ့အလှပိုင်ရှင်အဖြစ်အတိမတ်ပြုခံရတဲ့ယေဒနာနာမည်ဟာငယ်ရွယ်ဘဝအချိန်အများစုမှာမိမျိုးမှာကြီးတင်းခဲ့ပါတယ်1954ခုနှစ်မှာရန်ကုန်အခြေစိုက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နှစ်ဖြားယောဂအကြံပေးအီတလီနိုင်ငံသားဒေါက်တာမာရီယိုပိုစတီလော်နေနဲ့ပထမအိမ်ဆောင်ကြပြီးမိခလေးနဲ့မော်ရစ်ဆိုတဲ့တာနတ်ဦးထွန်းကားခဲ့ပါတယ်။ယေဒနာနာမည်ဟာခင်မွန်းတာဝန်ကြရာဒမတ်စကတ်ဂျနီဗာမနီလာစတဲ့မြို့ကြီးတွေကိုလိုက်ပါခဲ့ပြီး1963ခုနှစ်မှာတော့အိမ်ဆောင်ကွဲပြီးအီတလီနိုင်ငံမှာပဲအခြေချနေထိုင်ခဲ့ပါတယ်။သားကြီးဖြစ်သူမိခလေးကသူ့အမိအကြောင်းပြောပြတာကတော
့ She was very lucky because on one part she is a royal family
ရုပ်ရည်ချောမောတဲ့တော်ဝင်မင်းသမီးတယောက်အနေနဲ့ရောအင်မတန်ထက်မြက်တဲ့သူတယောက်ဖြစ်ပါယက်တီနိုင်ခဲ့တဲ့အတွက်အမေကသိက္ကံကောင်းပါတယ
်ဗြိတိရှ်ကိုလိုနီခေဒုတိယကမ္ဘာစစ်ကာလအတွင်းအိန္ဒိယနိုင်ငံမှာတင်းရှောင်ခဲ့ရတဲ့ကာလအီတလီမှာနေခဲ့တဲ့နောက်ဆုံးကာလစတဲ့ဘဝတစ်လျှောက်မှာယေဒနာနာမည်မှာအတွေ့အကြုံများစွာကိုဖြတ်သန်းခဲ့သူပါဒီအတွေ့အကြုံတွေကြားမှာပဲသူဟာလှပတဲ့တော်ဝင်မင်းသမီးတယောက်ဆိုတာထက်ကိုကိုကိုအစွမ်းအစရှိသူဖြစ်ရိုးသားဖြောင့်မတ်တဲ့ဘဝကိုထူထောင်ဖို့ကြိုးစားခဲ့သူပါ ဘဝရဲ့နောက်ဆုံးနှစ်အပိုင်းခြားတွေမှာလည်းသူဟာရိုးရှင်းတဲ့ဘဝတစ်ခုတည်ဆောက်နိုင်မှုကိုကြီးမားတဲ့ကုသိုလ်တစ်ခုလို့ခံယူခဲ့ပါတယ်။သူဟာဘဝရဲ့အတိတ်ပဲအပြည့်အဝကိုနားလည်နိုင်ခဲ့ပြီးတပါးသူတွေအပေါ်အတတ်နိုင်ဆုံးစေတနာထားခဲ့နိုင်သူဖြစ်တယ်လို့သားကြီးမိခလေးကပြောပါတယ်
။ Being a princess for her is a
တော်ဝင်မင်းသမီးဖြစ်တဲ့အတွက်လူတွေနဲ့ဆက်ဆံရမှာပိုပြီးအချိန်အဝါရှိခဲ့တယ်။နိုင်ငံပြည်ပမှာကြာကြီးနေခဲ့ရပေမဲ့နိုင်ငံနဲ့ဝေးကွာမနေခဲ့ဘူး။ရှင်ထဲမှာအမြဲရှိနေခဲ့တယ်။ဘယ်နေရာရောက်ရောက်ဘယ်နေရာအခြေကျကျသူဟာမြန်မာမှုပစ္စည်းတွေနဲ့အမြဲတစားဆင်တက်တာမှုရောက်လာသူမိတ်ဆွေတိုင်းကမြန်မာနေထိုင်မှုဘဝကိုခံစားရလိမ့်ရှိခဲ့တယ်
။ရုပ်ဆင်းလှပတဲ့ရတနာနာမည်ကိုဟောလိဝုဒ်ရုပ်ရှင် Purple Plane ခရမ်းရောင်လွင်ပြင်စကားမှာမင်းသားကြီးGregory Park နဲ့အတူတွဲပြီးတရုတ်ဆောင်ဖို့ကမ်းလှမ်းခြင်းလဲခံခဲ့ရပူပါတယ်။မြန်မာစစ်မြေပြင်ကိုအခြေပြုတဲ့ဇကားဟာတချို့ဇက်ွက်တွေမှာမြန်မာမှုနဲ့မကိုက်ညီလာဘူးလို့သူကယူဆတဲ့အတွက်ရိုက်ကွင်းကနှုတ်ထွက်ခဲ့ပါတယ်။ရန်တာနမည်ဟာသူမလျော်ကန်ဘူးလို့ယူဆတာတွေမဟုတ်တဲ့အပြင်ပဝင်းကျင်အတိုင်းဝိုင်းရဲ့ဖိအားပေးမှုကိုလည်းခံတတ်သူမဟုတ်ဘူးဆိုတာသိတာပါတယ်လို့မြေဖြစ်သူ Alex ကပြောပါတယ်။
She taught me in the same way to follow your heart and be free and be strong.
လူလတ်မှုနဲ့ကြံ့ခိုင်မှုဆိုတဲ့ဘဝနေနည်းတွေကိုလည်းကျွန်တော်ကိုသင်ပေးခဲ့ပါတယ်။ဒီထဲမှာရှိတာတွေကိုတစိုက်မမတ်လုပ်နိုင်ဖို့ဆိုတာမလွယ်ပါဘူး။စိတ်ချမ်းချမ်းသာသာနေတတ်ဖို့ဆိုတာလည်းမလွယ်လှပါဘူး။ဒါကြောင့်အာယုံစူးစိုက်ပါ၊စိတ်ကောင်းစေတနာကောင်းဝေးမြူပါ၊ကုသိုလ်ပြုပါဆိုတာတွေကိုသူအမြဲပြောခဲ့ပါတယ
်။
ဘသူဘာဖြစ်ချင်တယ်ဆိုတာတွေကိုအကုန်လုံးကြားချင်းလိုက်ဖြည့်စည်းပေးနေရမယ်ဆိုတဲ့သဘောမျိုးမဟုတ်ပဲဒီဇက်ကလေးတွေစုလာရင်သမုတ်တရားကြီးဖြစ်လာမှာပဲဆိုတဲ့ရိုးရှင်းတဲ့သဘောလေးတွေကိုလည်းအဖွားကပြောပြပူပါတယ
်1980ခုနှစ်လယ်ပိုင်းတွေမှာတော့ဥရောပကိုခီးထွက်လာတဲ့မြန်မာဆီအာနာရှင်ပိုချုပ်ကြီးနေဝင်နဲ့ရေဒနာနတ်မေတို့ပြန်တွေ့ခဲ့ကြပါတယ်သူတို့ဟာအရင်ကရေဒနာနတ်မေမင်းမျိုးမှာရှိစဉ်တည်ကျွမ်းခဲ့ဘူးတယ်လို့ဆိုပါတယ်ဗိုလ်ချုပ်ကြီးနေဝင်ကသူ့ကိုလက်ထပ်ဖို့ခွင့်တောင်းပြီးမြန်မာပြည်ကိုပြန်လာဖို့ခေါ်ပါတယ်။သူတို့နှစ်ဦး1986ခုနှစ်ဒီဇင်ဘာလမှာလက်ထပ်ခဲ့ပါတယ်
။ The marriage with Nevin was one of the opportunity.
ခုနေဝင်နဲ့လက်ထပ်ဖို့အကြောင်းပန်လာတာဟာသူ့ဘောမှာမြန်မာပြည်အတွက်လှုပ်ပေးချင်တာတွေကိုလှုပ်ပေးနိုင်ဖို့ခွင့်ရည်တရလို့သူယူဆခဲ့ပါတယ်။နိုင်ငံပြည်ပကလည်းသူလှုပ်ပေးခွင့်မရခဲ့တဲ့အရာတွေပါ။နမောရင်တော့ဦးနေဝင်းနဲ့လက်ထပ်စာအကြောင်းမရှိပါဘူး။ဒါသူတစ်ချိန်လုံးမျှော်လင့်ခဲ့တဲ့နိုင်ငံအကျိုးလှုပ်ပေးဖို့ခွင့်လန်းတစ်ခုဆက်ဆိုင်မြိုင်မြိုင်ရောက်လာခဲ့ပြီလို့သူကယူဆပြီးချက်ချင်းလှုပ်ဆောင်ခဲ့တာပါ
။သူ့အမေကသူ့ကိုတိတ်ရှိရှိဝေးဝေးတွေရှင်းပြမနေဘဲသူ့အနေနဲ့သူ့လှုပ်တဲ့အလုပ်ကိုလုပ်ရတော့မှာပဲအခွင့်အရေးရှိတဲ့ဒီအချိန်မှာသွားရတော့မှာပဲလို့ပြောခဲ့တာတွေကိုသတိရတယ်လို့မိကလေးကဆိုပါတယ်။ရန်နာနမေဟာအီတလီမှာသူထူထောင်ထားတဲ့ဘဝနဲ့မိသားစုအတိုင်းဝိုင်းကိုစွန့်ခွာပြီးမြမပြည်ကိုပြန်သွားခဲ့တာလို့ဆိုပါရယ်။ဒါပေမဲ့လည်းရန်နာနမေနဲ့အာနာရှင်ဦးနေဝင်းရဲ့အိမ်တော်တက်တန်းငားလာပဲခံခဲ့ပါရယ်။ဒေါသကြီးတဲ့ဦးနေဝင်းနဲ့သဘောထားကွဲရန်ဖြစ်ရင်တစ်ချိန်မှာတော့ဦးနေဝင်းကဆစ်လိခွတ်နဲ့ပြစ်ပေါက်ခဲ့လို့နှစ်ဖူးကိုထိမှန်မတက်ဖြစ်ခဲ့ရတယ်လို့လည်းဆိုပါရယ်။ဘလို့မှတီးမခံနိုင်တော့တဲ့အဆုံးမှာယေဒနာနဲ့မယ်ဟာဥနေဝင်းနဲ့မြန်မာပြည်ကိုစွန့်ခွာပြီးအပြေးထွက်လာခဲ့ရပါတော့တယ်။အီတလီမှာပြန်နေစဉ်အစောပိုင်းကာလတွေမှာယေဒနာနဲ့မယ်ဟာသူနဲ့ဥနေဝင်းလက်ထပ်ပြီးမြန်မာနိုင်ငံမှာနေစဉ်တွေ့ကြုံခဲ့ရတာတွေကိုစာအုပ်တအုပ်ရေးခဲ့တယ်။ဒါပေမဲ့ဥနေဝင်းဘက်ကနေငွေချေးပုံအော်ပေးပြီးဒီစာအုပ်ကိုမထုတ်ပြအောင်တားဆီးခဲ့ရတယ်လို့ဆိုတဲ့ကောလာဟာလာတွေရှိခဲ့ပေမဲ့ယေနာနဲ့မယ်ကတော့သူပါစာအုပ်မှမရေးခဲ့ဘူးလို့နောက်ပိုင်းတွေ့ဆုံမေးမြန်းခွန်းတွေမှာညင်းဆိုခဲ့ပါတယ်။တားငယ်ဖြစ်သူမော်ရစ်ပါကားမတော်စားဖြစ်ပြီးတည်ဆုံးခဲ့ရတဲ့ကြေကွဲပွဲအတွေ့အကြုံအခက်အခဲတွေ့ကြုံခဲ့ရတဲ့ယေဒနာနဲ့မယ်ဟာကြံ့ကြံ့ခံပြီးရှေ့ဆက်လျှောက်ဖို့ကြိုးစားခဲ့သူဖြစ်ပါတယ်။တားငယ်မော်ရစ်ဆုံးတော့မြေးငယ်လေး Alex ကျန်ရစ်ပါတယ်။သူတို့မြေးအဖွာအလွန်နီးစပ်ခဲ့ပါတယ
်။ She was so full of life and so you know every moment she always turned it into an important moment where laughing
အဖွာကဘဝမှာတကယ်ပျော်ပျော်ရွှင်ရွှင်နေတတ်ပါတယ်။ကြီးစရာလေးတွေပျော်စရာလေးတွေနဲ့အမတ်တရားလေးတွေဖြစ်အောင်လှုပ်တတ်ပါတယ်။စိတ်ခံစားချက်တွေနင်းနေနေနဲ့တိတ်မထားတတ်တာဟာသူ့ရဲ့ဘာသာရေးခံယူချက်ကြောင့်လို့လဲကျွန်တော်မြင်ပါတယ်။အပြေကင်းတဲ့ကလေးလေးတယောက်လို့သူပျော်ပျော်နေနိုင်တယ်။အဖွားဟာတားရီနဲ့ဆိုရင်တငယ်ချင်းတွေလိုဆက်ဆံပြီးတော့ခကြီးတွေအတူထွက်တယ်၊စ စကားတွေအများကြီးပြောတယ်ကျွန်တော်တို့အတူပြောရှင်ခဲ့ရတဲ့အချိန်တွေအများကြီးပါပဲအတူရှိခဲ့တဲ့အချိန်တွေမှာဒါရီဟာအရေးကြီးပါတယ
်ရေဒနာနဲ့မေဟာဗုဒ္ဓဘာသာတရားကိုပိုးကြည့်တော်ကိုယ်ွယ်ယုံကြည်လာခဲ့ပါတယ်တော်ဝင်မင်းသမီးတပါအဖြစ်မြန်မာနိုင်ငံသမရဂရော့တူဖြစ်မြန်မာနိုင်ငံမှာကောင်းကျိုးတာဝန်တွေထမ်းဆောင်ပေးခြင်းနဲ့သူ့မူလဆန္ဒမပြေဝခဲ့ပေမဲ့သူဟာသူနဲ့တွေ့ဆုံဆက်ဆံရသူမှန်သမျှအပေါ်မေတ္တာစေနာထားမယ်မြန်မာနိုင်ငံနဲ့မြန်မာဒလိရီအကြောင်းဝေငှမယ်ဆိုတဲ့စိတ်ပြထမ်းချက်ထားရှိခဲ့ပါတယ်ဒါဟာမြန်မာနိုင်ငံကတော်ဝင်မင်းသမီးတပါရဲ့နောက်ဆုံးတာဝန်တရလို့ပဲသူခံယူခဲ့ပုံရပါတယ
် Around 8 and 9 years ago what to say okay you know it was a real a dream coming true
ရှင်နှစ်ကိုနှစ်လောက်ကမြန်မာနိုင်ငံကိုအဖွားနဲ့ကျွန်တော်တို့အတူသွားခဲ့ကြတာပေါ့တကယ်အိမ်မက်လိုပါပဲသွားကျင်နေတဲ့နေရာတစ်ခုကိုအတူပြန်သွားခဲ့ရတဲ့အတွက်အဖွားအတွက်လည်းကျွန်တော်တို့ပြောခဲ့ရပါတယ်ဘုရားကဆူတောင်းတာတွေဂါရဝပြူတာတွေအလေအပတ်တွေအဆုံးပါပဲအထူးသဖြင့်အဖွားကကျွန်တော်ကိုဗုဒ္ဓဘာသာဝင်တဦးအဖြစ်တွန်းတင်းစောင့်ရှောက်ပေးလာတော့မြန်မာနိုင်ငံနဲ့မြန်မာဒလိတွေကိုကိုယ်အိမ်ကိုယ်ရာလိုပဲကျွန်တော်ခံစားခဲ့ရပါတယ်အနေဝေးလို့လက်တွေ့မမြင်ဘူးသေးတဲ့ကျွန်တော်ကိုဒါရီမြင်စေခြင်းနဲ့အဖွားရဲ့ဆန္ဒအဆုံးသတ်မှာပြေဝခဲ့တယ်ဆိုတာအရေးကြီးဆုံးပါပဲကျွန်တော်အနေနဲ့လည်းအီတလီထက်တောင်မြန်မာပြည်ကိုကိုယ်အိမ်ကိုရာလို့သဘောထားခံစားမိခဲ့တာပ
ါ
အခုကျွန်တော်နားလည်မိတာကတော့မြန်မာပြည်နဲ့ဆက်ဆက်နေပါတယ်ဆိုတဲ့အသည့်ဟာအဖွားအတွက်ဘလောက်အရေးပါခဲ့တယ်လဲဆိုတာပါပဲကျွန်တော်ကိုဆိုရင်လည်းသူချစ်တဲ့တိုင်းပြည်သူ့လူမျိုးတွေနဲ့ဒီလိုဆက်သွယ်ရင်းနှီးမှုရစေဖို့အပြင်ဘဝတည်တရက်ကိုဖွင့်လှစ်နိုင်စေဖို့ပါအဖွားကရည်ရွယ်ချက်ရှိရှိတခြားလုံးပြုစုပြောင်းထောင်ပေးခဲ့တာလို့ကျွန်တော်အခုနားလည်မိပါတယ်
Princess of Myanmar
Jenna Nemeri Italian Florence country 2015ခုနှစ်မှာမကြေးမနက်သွားရောက်တွေ့ဆုံခဲ့မှုပါတယ်ဘဝကိုပျော်ပျော်ရွှင်ရွှင်ဖြတ်သန်းနေတဲ့ဖော်ရွေတဲ့အမျိုးသမီးကြီးတူဖြစ်မြင်ခဲ့ရပါတယ်နာကြီးမှုခံစားမှုတွေမထားရှိပဲစိတ်ထားနှလုံးထားကောင်းမှုကိုလည်းဒီလိုဘဝကိုရည်တည်နိုင်ခဲ့တာပါသူရွေးချယ်တဲ့လမ်းကိုပဲသူတဆိုင်မမက်ရှောက်ခဲ့သူလည်းဖြစ်ပါတယ်သမိုင်းစဉ်နဲ့အတွေ့အကြုံအစုံကြားတဲ့လူတွေရဲ့အတနာခံဖြစ်မဟုတ်ဘဲကိုယ့်ဘဝကိုယုံထွက်နိုင်ခဲ့သူလည်းဖြစ်ပါတယ်။လူတွေကသူ့ကိုမြမဘရင်မင်းဆက်ရဲ့နောက်ဆုံးကြံမင်းသမီးတစ်ပါးအနေနဲ့ပဲမြင်ကောင်းမြင်ကြမှာဖြစ်ပေမဲ့ယေဒနာနဲ့မယ်ဟာစိတ်အားပျော့ညံ့သူတာမန်လူတစ်ယောက်မဟုတ်ဘဲကိုယ့်ဘဝလမ်းကိုကိုယ်ရွေးချယ်တတ်သူရင်ဆိုင်ရဲသူတို့တော်ဝင်မင်းသမီးတို့ဖြစ်ပါတယ်။ယန္နာနဲ့မယ်ရဲ့ဘဝဇလံကိုအနီးကပ်လည်လာမိတဲ့အခါလူတယောက်ရဲ့ဘဝမှာပြန်လည်ရုံထားဖို့ဆိုတဲ့အခွင့်အလမ်းနဲ့အာအင်တွေအမြဲကြံရှိနေနိုင်ပါတယ်ဆိုတဲ့အသည့်နဲ့ခွန်အားရရှိခဲ့တယ်လို့မကြီးမုံကပြောပြထားပါတယ်။သူ့ရဲ့အင်္ဂလိပ်ဘာသာနဲ့အစီအစဉ်ကို VOA မြန်မာပိုင်း website မှာကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ
ဒီဇင်ဘာလ28ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှကိုဗစ်ကရောဂါကြောင့်ထိခိုက်နေသူတွေကိုအထောက်အပံ့ပေးဖို့ဒေါ်လာ900ဘီလီယံအသုံးစရိတ်နဲ့အစိုးရလုပ်ငန်းတွေစက်တင်ဘာလအထိလက်ပတ်နိုင်ရည်အသုံးစရိတ် 1.4 ထရီလီယံပါဝင်တဲ့စုစုပေါင်းအစိုးရအသုံးစရိတ်2.3 trillion ကိုသမ္မတဒေါ်နယ်ထရမ့်တနင်္ဂနွေနေ့တုန်းကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်။သမ္မတအတည်ပြုလိုက်တာမို့အသုံးစရိတ်ပြတ်ပြီးတော့အစိုးရလုပ်ငန်းတွေလည်းပတ်မှုအင်္ဂါနေ့ကစပြီးယာယီရဆိုင်းရမယ့်အခြေအနေကိုရှောင်ရှားလိုက်နိုင်ပါတယ်။ AstraZeneca COVID ကာကွယ်ဆေးကိုဗြိတိန်နိုင်ငံမှာသုံးစွဲနိုင်ရေးအခုသတင်းပတ်ထဲမှခွင့်ပြုမယ်လို့မျှော်လင့်ရပါတယ်။ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့စမ်းသပ်ထုတ်နေတဲ့ဆေးဟာPfizer BioNTech နဲ့ Moderna COVID ကာကွယ်ဆေးတွေလိုပဲထိရောက်တယ်လို့ကုမ္ပဏီအကြီးအကဲက Sunday Times သတင်းစာကြီးကိုပြောကြားခဲ့ပါတယ်။ဗီဇပြောင်း COVID ရောဂါပိုးသစ်တွေကိုလည်း AstraZeneca ဆေးကထိထိရောက်ရောက်ကာကွယ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းသူကပြောပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာ Coronavirus ပိုးကူးစက်ပြန့်နှံ့မှုအစောပိုင်းအခြေအနေတွေကိုပထမဆုံးသတင်းရေးသားဖော်ထုတ်ခဲ့တဲ့တရုတ်သတင်းတောက်တယောက်ကိုတရုတ်တရားရုံးကထောင်ဒဏ်၄နှစ်ချမှတ်လိုက်ပါတယ်။အရင်ရှင်းနေလောက်ခဲ့ဘူးသူသတင်းတောက်ကျန်ကျန်းဟာဝူဟန်မြို့မှာအမည်မသိအဆုပ်အအေးမိဗိုင်းရပ်စ်ပိုးစပြလာနေကြောင်းကို February လတုန်းကလူမှုကွန်ရက်ကနေဓာတ်ရိုက် live လွှင့်သတင်းထုတ်ပြန်ခဲ့မှုကြောင့်အပြစ်ပေးခံရတာလို့သူ့ရဲ့ရှင်းနေကပြောလိုက်ပါတယ်
VOA မြန်မာပိုင်းစီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက် Radio အတန်းတွင်မှုကတော့ဒီလောက်ပါပဲရှင်။ VOA ရဲ့အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆူမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.